Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2016ခုနှစ်အောက်တိုဘာလ4ရက်အင်္ဂါနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 32နဲ့40တို့ကနေဖမ်းယူနှาศင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
ကျွန်မကတော့ဆွမျက်မှောက်ပါရှင်ဆီးရီးယားအပြစ်ခတ်ရက်စဲရေးအတွက်ရုရှားအစိုးရနဲ့ဆွေးနွေးမှုအားလုံးကိုရပ်ဆိုင်းလိုက်ပြီလို့အမေရိကန်ပြည်ထောင်စုကတင်းနယ်လာနေတုန်းကကြေညာလိုက်ပါတယ်ကိုလံဘီယာနိုင်ငံမှာတော့အစိုးရနဲ့ FAC လက်ဝဲသဘောအဖွဲ့အစည်းလက်မှတ်ထိုးခဲ့တဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုပြည်သူတွေကကန့်ကွက်လိုက်ကြတဲ့အတွက်ဘလို့ရှေ့ဆက်မလဲဆိုတဲ့နှီးလန့်တွေကိုနိုင်ငံရေးခေါင်းဆောင်တွေရှာဖွေနေပါတယ်ဒီလိုသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့ကြေညာပေးပါမယ်ရှင်
အခုမနက်ခင်းမှာတော့ကလေးစစ်သားအုံပြုနေတဲ့မြန်မာနိုင်ငံနဲ့စီရေးပူးပေါင်းဆောင်ရွက်နိုင်မှုသမ္မတဥဘာမရဲ့ကင်းလွတ်ခွင့်နဲ့ပတ်သက်လို့လူအခွင့်အရေးအဖွဲ့တစ်ခုကအခုလိုဝေဖန်လိုက်ပါတယ်
။ We were pretty shocked that Obama would lift this provision because it really sends a wrong signal.
ဒီကြားမှကြားခင်နားဆင်ကြားမှဖြစ်ပါတယ်ရှင်။တခါမြန်မာနိုင်ငံအပါအဝင်နိုင်ငံတကာကဒုက္ခသည်တွေအရေးကုလသမဂ္ဂဒုက္ခသည်များဆိုင်ရာညီလာခံမှဆွေးနွေးခဲ့ကြတဲ့အကြောင်းကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။မြန်မာအများပြားနေထိုင်ရာအိန္ဒိယနားပြည်နယ်ရဲ့အုပ်ချုပ်ရေးမှူး Republican ဒုတိယသမ္မတလောင်းအကြောင်းတစ်စိတ်တစ်ဆောင်နဲ့အတူကက်သလစ်ဘာသာရေးဆရာ Democrat ဒုတိယသမ္မတလောင်း Tim Kaine ရဲ့အကြောင်းတွေကိုလည်းဇက်တိုက်ထုတ်လွှင့်ပေးသွားမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့အင်ကာနေမနက်ဖက် VOA ကနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစော်ဝင်းလှိုင်တို့ကကြေညာပေးပါမယ်ရှင
်။ရုရှားတပ်တွေဘက်ကစီးရီးယားနိုင်ငံမှာအရက်သားတွေကိုဆက်ပြီးတော့ပြစ်မှတ်ထားတိုက်ခိုက်နေတဲ့အတွက်အမေရိကန်ရဲ့စိတ်ရှည်နိုင်မှုအတိုင်းအတာလွန်နေပြီဖြစ်တာမို့စီးရီးယားအပြစ်ခတ်ရက်စဲရေးအတွက်ရုရှားအစိုးရနဲ့ဆွေးနွေးမှုအားလုံးကိုရပ်ဆိုင်းလိုက်ပြီလို့အမေရိကန်ပြည်ထောင်စုကတင်းနယ်လာနေတုန်းကကြေညာလိုက်ပါတယ်။ဒီဆုံးဖြတ်ချက်ကိုပေါ့ပေါ့တန်တန်ချခဲ့တာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူဂျွန်ကာဘီကကြေညာချက်ထဲမှာပြောထားပါတယ်။ရန်လိုတိုက်ခိုက်မှုတွေရပ်သွားစေရေးဆောင်ရွက်မှုအလုံးကိုအမေရိကန်ကအားထုတ်လုပ်ခဲ့ပေမဲ့ရုရှားတို့ဘက်ကတော့ပေးထားတဲ့ကတိအတိုင်းလိုက်နာဖို့ပြက်ကွက်ခဲ့တယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဆွေးနွေးမှုတွေကိုရပ်လိုက်ပေမဲ့စီးရီးယားနိုင်ငံတွေကအကြမ်းဖက်မှုတံပြန်ရေးစစ်ဆင်မှုမှာပဋိပက္ခမဖြစ်ရအောင်လို့ရုရှားနဲ့ဆက်ပြီးတော့အဆက်အဆံလုပ်သွားမှာဖြစ်တယ်လို့လည်းကြေညာချက်ထဲမှာပြောထားပါတယ်။စီးရီးယားသမ္မတဘာရှာအယ်အာဆတ်ရဲ့တပ်တွေအတွက်ရုရှားအစိုးရကစစ်ရေးအကူအညီတွေပေးနေတယ်လို့လေကြောင်းကနေလည်းစစ်ကူတိုက်ပေးနေတာဖြစ်ပါတယ်။America အစိုးရကတော့သမ္မတအာဆတ်ကိုဖြုတ်ချနိုင်ဖို့တိုက်နေတဲ့သဘောအဖွဲ့တချို့ကိုအထောက်အပံ့ပေးနေတာပါ။တိုက်ခိုက်မှုတွေကြာဆင်းသွားစေရေးလူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်ရေးနဲ့အကြမ်းဖက်အဖွဲ့တွေကိုဖြုတ်ခွင်းနိုင်ရေးအတွက် American နဲ့ Russia ကြားမှာပြီးခဲ့တဲ့လတုန်းကပဲအပြစ်ခတ်ရက်စဲရေးသဘောတူခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့သဘောတူညီမှုဟာအချိန်တိုအတင်းမှာပဲပြတ်ပြားခဲ့ပြီးတော့ဒီအတွက်လည်းတစ်ဖက်နဲ့တစ်ဖက်အပြစ်တင်ခဲ့ကြပါတယ်။နောက်ဆက်တွဲလုံးမဲ့ဆွေးနွေးမှုတွေလည်းပြတ်ပြားခဲ့တာဖြစ်ပါတယ်ရှင်။
လက်နက်ထိုးလွှတ်နိုင်တဲ့အဆင့်ရှိတဲ့ပရူတိုနီယန်ဓာတ်ဆင်ရှော့ချရေးအမေရိကန်နဲ့သဘောတူထားတဲ့သဘောတူညီချက်ကိုဆိုင်းငံ့တဲ့အမိန့်ဒီဂရီကိုရုရှားသမ္မတဗလာဒီမီပူတင်ကတင်းလာနေကလက်မှတ်ရေးထိုးလိုက်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့မိတ်ဆွေမဆန်တဲ့လုပ်ရကြောင်းတည်ငြိမ်မှုကိုချင်းချောရာရောက်နေတဲ့အတွက်အခုလိုသဘောတူညီချက်ကိုဆိုင်းထားလိုက်ခြင်းဖြစ်တယ်လို့ရုရှားအစိုးရကဆိုပါတယ်။ပိုရှန်နေတဲ့လက်နက်ထိုးနိုင်ခြင်းအဆင့်ရှိပရူတိုနီယန်နေစွန့်ပစ်ဖို့လဲအမေရိကန်ဘက်ကကတိပြက်ကွက်ခဲ့တယ်လို့ဆိုထားပါတယ်။2009နှစ်မှာစတင်သဘောတူခဲ့ပြီး2010မှာထပ်သက်တမ်းတိုးထားတဲ့သဘောတူညီချက်အရနျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့နိုင်ငံလုံးကကာကွယ်ရေးအစီအစဉ်တွေမှာလက်နက်ထိုးနိုင်တဲ့အဆင့်ပလူတိုနီယန်တွေကိုစွန့်လွှတ်ရမှာဖြစ်ပါတယ်။ရုရှားအောက်လွှတ်တော်ကိုတင်သွင်းခဲ့တဲ့ဥပဒေမူကြမ်းထဲမှာပလူတိုနီယန်စွန့်လွှတ်ရင်းနဲ့ပတ်သက်တဲ့သဘောတူညီချက်ဆိုင်ထားရေးကိုလွှတ်တော်အမတ်တွေကထောက်ခံကြဖို့သမ္မတပူတင်ကတောင်းဆိုခဲ့ပါတယ်။ဒီဆုံးဖြတ်ချက်ကိုပြန်လည်ပြင်ဆင်စေခြင်းရင်အမေရိကန်အစိုးရဘက်ကလုပ်ရမယ့်အချက်တွေကိုလည်းဥပဒေကြမ်းထဲမှာဖော်ပြထားပါတယ်။အဲ့ဒီအထက်မှာအရှေ့ဥရောပကနေတိုးအဖွဲ့ဝင်နိုင်ငံတွေမှာစစ်ဖက်ဆိုင်ရာအခြေခံအဆောက်အုံတွေထားရှိတာရှော့ချဖို့နဲ့အမေရိကန်တပ်တွေအခြေစိုက်တဲ့အင်အားကိုရှော့ချဖို့လို့ပါဝင်ပါတယ်။ဒါပြင်ရုရှားတာဝန်ရှိသူတွေနဲ့ရုရှားနိုင်ငံပေါ်ချမှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေကိုဖယ်ရှားပေးဖို့လည်းတောင်းဆိုထားပါတယ်
။ကိုလံဘီယာနိုင်ငံမှာတော့ဒီနှစ်ပေါင်း90ကျော်ဖြစ်နေတဲ့ပြည်တွင်းစစ်အုံသက်စီရေးအတွက်အစိုးရနဲ့ FAC လက်ဝဲသဘောအဖွဲ့တို့ကြားလက်မှတ်ထိုးခဲ့တဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုပြည်သူတွေကကန့်ကွက်လိုက်ကြပြီးတဲ့နောက်ဘယ်လိုရှေ့ဆက်မလဲဆိုတဲ့နည်းလမ်းတွေကိုနိုင်ငံရေးခေါင်းဆောင်တွေရှာဖွေနေကြပါတယ်။တနင်္ဂနွေနေ့တုန်းကကျင်းပခဲ့တဲ့ငြိမ်းချမ်းရေးသဘောတူစာချုပ်အပေါ်ဆန္ဒခံယူပွဲမှာထောက်ခံသူ 50.2% ကန့်ကွက်သူ 49.9% နဲ့မမျှော်လင့်ဘဲနဲ့ကပ်ပြီးတော့ပယ်ချခံခဲ့ရတာပါနိုင်ငံရေးပါတီအားလုံးနဲ့တွဲဆုံဆွေးနွေးဖို့အတွက်သမ္မတဟွမ်မန်နီယောဆန်တိုစ်ကစီစဉ်ထားပြီးတော့အစိုးရညှိနှိုင်းရေးမှုတွေကိုလည်းကျူဘားနိုင်ငံဟာဗာနာမြို့စီကိုပြန်သွားပြီးဆွေးနွေးညှိနှိုင်းမှုတွေလုပ်ကြဖို့အတွက်အမိန့်ပေးခဲ့ပါတယ်ကျူဘားမှာ လင်းနှစ်ကြာဆွေးနွေးမှုတွေလုပ်ခဲ့ပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကမှငြိမ်းချမ်းရေးသဘောတူစာချုပ်ကိုနိုင်ငံတကာအကြီးအကဲတွေရှေ့မောက်မှာလက်မှတ်ထိုးခဲ့တာပါငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုရှေ့တိုးလှုပ်သွားမယ်လို့သမ္မတဆန်တော့စ်ရောတပုံခေါင်းဆောင်တွေကပါကတိပြုခဲ့ပေမဲ့သူတို့အနေနဲ့တခြားအစီအစဉ်တွေလှုပ်ထားပုံမရတဲ့အတွက်ဘလို့ရှေ့ဆက်လှုပ်သွားမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်
Republican Party တမန်အောင်ဒေါ်နယ်ထရမ့်ရဲ့ဆက်စုနှစ်ခုကြာခွန်ပေးဆောင်ခဲ့ခြင်းမရှိတဲ့ကိစ္စဟာတမန်ရွေးကောက်ပွဲမှာအခြေတင်ပြောဆိုဆွေးနွေးစရာဖြစ်လာနေပြီးထရမ့်ဟာအမေရိကန်နိုင်ငံအခွန်ပေးဆောင်သူတွေကိုအတုံးချပြီးကြီးပွားချမ်းသာလာသူဖြစ်တယ်လို့ Democratic Party တမန်အောင် Hillary Clinton ကဆက်ဆွဲပြောကြားလိုက်ပါတယ်။ဒါပေမဲ့ထရမ့်ရဲ့မဟာမိတ်တွေကတော့သူ့အနေနဲ့ဒေါ်လာတန်ပေါင်းများစွာအခွန်မပေးရဖို့ရှောင်ရှားနိုင်ခဲ့တာဟာတော်လွန်းလို့ဖြစ်တယ်လို့ပြောဆိုကြပါတယ်။ထရမ့်ဟာအမေရိကန်နိုင်ငံကနေရယူလို့ရတာတွေအကုန်လုံးကိုလက်နက်ဖက်နဲ့အကုန်ယူသွားပြီးကျန်တဲ့နိုင်ငံသားတွေအားလုံးအတွက်အကျွေးစီးရင်မဲ့ခြံထားခဲ့တယ်လို့တနင်္လာနေ့ကအိုဟိုင်းယိုပြည်နယ်မှာပြုလုပ်တဲ့မဲဆွယ်စည်းရုံးမှုတစ်ခုအတွင်းကလင်တန်ကပြောဆိုလိုက်ပါတယ်1995ခုနှစ်အတွက်ထရမ့်ကအခွန်ဆောင်ခဲ့တဲ့အထောက်အထားတွေအရသူ့အနေနဲ့ကာစီနိုနဲ့တခြားစီးပွားရေးလုပ်ငန်းတွေအတွက်အမေရိကန်ဒေါ်လာ916တန်းအရှုံးပေါ်ခဲ့တယ်လို့ဖော်ပြထားကြောင်းသတင်းရုပ် Times သတင်းစာကမကြသေးခင်ကပဲစုံစမ်းတွေ့ရှိခဲ့ပါတယ်။သူအရှုံးပေါ်ခဲ့တယ်ဆိုတဲ့ငွေပမာဏဟာများလွန်းတာကြောင့် Trump အနေနဲ့နောက်ထပ် 18 နှစ်ကာလအတွင်းအခွန်ပေးဆောင်စရာမလိုတော့တဲ့အထိဖြစ်လာခဲ့ပါတယ်။ဒီတော့တွင် Democratic Party ဒုသမ္မတရောင်း Tim Kaine နဲ့ Republican Party ဒုသမ္မတရောင်း Mike Pence တို့ဟာဒီကနေ့ညမှာပထမဆုံးအကြိမ်နဲ့တစ်ကြိမ်တည်းသောပြုလုပ်မဲ့စကားစစ်ထိုးပွဲအတွက်ပြင်ဆင်နေကြပြီဖြစ်ပါတယ်။
UAB ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အင်္ဂါနေ့မနေ့ဖက်အတွင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ရှမ်းပြည်နယ်ထဲမှာ NCA အဖြစ်ရက်စာချုပ်လက်မှတ်ထိုးထားတဲ့ရှမ်းပြည်တောင်ပိုင်းတပ်မတော် RCSS SSA နဲ့အစိုးရတပ်တွေကြားမှတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပြီးတော့ဒေသခံရွာသားထောင်ကျော်ဟာစစ်ဘေးတိမ်းရှောင်နေရပါတယ်။ရှမ်းပြည်နယ်တောင်ပိုင်းလွယ်လင်ခရိုင်မိုင်းကင်မြို့နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားနေတယ်ဆိုတာကို RCSS ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်လာက VOA ကိုအတည်ပြုပြောပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့မိုင်းကင်မြို့နယ်နားပွဲကျွော်ရအုပ်စုတွေကမူရစေဝါတိုက်ဖျက်ရေးစခန်းကိုလည်းအစိုးရတပ်တွေကအောက်တိုဘာလ1ရက်နေ့ကစပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့တယ်လို့သူကပြောပါတယ်။အခုလိုဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ဒေသခံ2000နီးပါးဟာတုံလောကျွော်မှာစစ်ဘေးတိမ်းရှောင်နေရတယ်လို့နေထိုင်စားသောက်ရေးအတွက်လည်းအခက်အခဲတွေရှိနေတယ်လို့ဒေသခံတွေကပြောပြပါတယ်။အလားတူပဲ UWSA ဝါတပ်ဖွဲ့နဲ့မိုင်းလာတပ်ဖွဲ့တွေကြားမှလည်းစစ်ရေးတင်းမာမှုတွေရှိနေပါတယ်။စက်တင်ဘာလ28ရက်နေ့ကအင်အား600လောက်ရှိတဲ့ဝါတပ်ဖွဲ့ကနေတိုက်ပွဲဝင်တန်ကြာကာက9စီးနဲ့အတူကျိုင်းတုံနဲ့မိုင်းလာမြို့နယ်ကြားမှရှိတဲ့အထုဒေသ၄မိုင်းလာတပ်ဖွဲ့အခြေဆိုင်ရာလွယ်ဆန်းဆုံလွယ်ကျူးစာတပ်စခန်းနဲ့မိုင်းလာနယ်အဝင်ပမာပိုင်းဂိတ်စခန်းတွေကိုတင်ပိုက်လိုက်ပြီးတော့မိုင်းလာစစ်တီ150ကိုလည်းဖမ်းဆီးခဲ့ပါတယ်။အခုလိုမျိုးတိုင်းရင်းသားလက်နက်ကင်တပ်တွေနဲ့အစိုးရတပ်တွေကြားတိုက်ပွဲတွေလက်နက်ကင်တိုင်းရင်းသားအဖွဲ့အချင်းချင်းကြားစစ်ရေးတင်းမာမှုတွေကြောင့်ငြင်းချင်းရေးလုပ်ငန်းစဉ်ကိုထိခိုက်နိုင်တယ်လို့ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တွေကဒီတိုင်းရင်းသားအရေးလှုပ်ရှားသူတွေကပြီးခဲ့တဲ့သတင်းတော့ပတ်တုံးကပဲပြောကြားခဲ့ကြပါတယ်။
ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတဲကတမ်ပီရဲ့နိုင်ငံခြားရေးမူဝါဒတွေကိုပြောင်းလဲလှုပ်ဆောင်တဲ့အနေနဲ့မဟာမိတ်ဟောင်းအမေရိကန်ပြည်ထောင်စုနဲ့လမ်းခွဲပြီးစစ်အခိကအမေရိကန်ရဲ့ရန်သူတွေဖြစ်ခဲ့တဲ့တရုတ်နဲ့ရုရှားနိုင်ငံတို့ဘက်ကိုပြောင်းလဲချဉ်းကပ်လာနေပါတယ်။သမ္မတဒူတာတဲရဲ့ဒီလှုပ်ဆောင်ချက်ကြောင့်အရှိတောင်အာရှတိုက်အတွက်မှာရှိတဲ့ဖိလစ်ပိုင်နိုင်ငံအတွက်ဖွံ့ဖြိုးရေးဆိုင်ရာအကူအညီကိစ္စရပ်တွေအတွက်မမျှော်လင့်တဲ့ပြောင်းလဲမှုတွေဖြစ်ပေါ်လာစေနိုင်ပါတယ်။ပိုက်ဆံမှုအငင်းပွားနေတဲ့တောင်တုပ်ပင်လယ်ပြင်အတွင်းကင်းလက်နေတဲ့အစီအစဉ်တွေနဲ့တိုင်းပြည်တောင်ပိုင်းကျွန်းစုတွေပေါ်မှာရှိနေတဲ့အကြမ်းဖက်မူဆလင်သဘုံအဖွဲ့တွေကိုတိုက်ခိုက်ရေးတို့အတွက်အမေရိကန်ပြည်ထောင်စုရဲ့စီးရေးအကူအညီတွေရယူတော့မှာမဟုတ်ကြောင်းသမ္မတဒူတာတဲကပြီးခဲ့တဲ့သတင်းပတ်အတွင်းပြောကြားခဲ့ပါတယ်။ဖိလစ်ပိုင်အနေနဲ့တွဲခေါ်မှုပိုင်းနဲ့ပတ်သက်လို့တခြားတစ်ဖက်စီကိုပြောင်းလဲပြီးတရုတ်ရုရှားတို့နဲ့မဟာမိတ်ပြုလှုပ်ဆောင်သွားမယ်လို့အသက်81နှစ်အရွယ်သမ္မတဒူတာတဲကပြီးခဲ့တဲ့သတင်းပတ်ထဲမှာပြောခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကတော့ဖိလစ်ပိုင်နိုင်ငံနဲ့မဟာမိတ်ဖြစ်ဆက်လက်လှုပ်ဆောင်သွားဖို့တနိဋ္ဌာန်ချထားကြောင်းပြောပါတယ်
။အာဖဂန်နစ္စတန်မြောက်ပိုင်းကဒီအရေးပါတဲ့ခွန်ဒူးစ်မြို့နေရာတော်တော်များများကိုတာလီဘန်တွေသိမ်းပိုက်ထားပြီလို့ဆိုပါတယ်။ဒီနေ့လာနေမနေ့လင်းအားကြီးအချိန်မှာခွန်ဒူးစ်နယ်ရဲ့မြို့တော်ခွန်ဒူးစ်မြို့ရဲကိုဗက်ပေါင်းစုံကနေပြီးတော့တာလီဘန်တွေဝင်ရောက်တိုက်ခိုက်ခဲ့တာပါ။ညဘက်အချိန်ရောက်တဲ့အထိဒီမြို့လယ်ထဲမှာတိုက်ပွဲတွေပြင်းထန်နေတယ်လို့ ဒေသခံတွေက VOA ကိုပြောပါတယ်မြို့ရဲကအစိုးရအဆောက်အဦတွေကိုအာဖဂန်တပ်တွေကချိန်ချုပ်ထားနိုင်စေဖြစ်ပြီးတော့မြို့ကိုဆက်လက်ကာကွယ်သွားမယ်လို့ပြည်နယ်အာဏာပိုင်တွေကတော့အခိုင်အမာပြောနေပါတယ်တာလီဘန်ပြောခွင့်ရသူဘက်ကတော့အာဖဂန်နစ္စတန်တပ်တွေဆုတ်သွားခဲ့ပြီးတဲ့နောက်မြို့ရဲကအဓိကရှင်ပြင်းမှာဒီတာလီဘန်အလံကိုလွှင့်ထူနိုင်ခဲ့တယ်လို့ဆိုပါတယ်အာဖဂန်တပ်တွေအတွက်စစ်တပ်နဲ့အပါအဝင်ထောက်ပံ့ကူညီမှုတွေပေးနေတဲ့နေတိုးရဲ့တပ်ဖွဲ့ခွဲကတော့ခွန်ဒူးစ်မြို့ရဲကအစိုးရကထိန်းချုပ်ထားစေဖြစ်ပြီးတော့မြို့ရဲ့အဓိကရှင်ပြင်းကိုလည်းအာဖဂန်လုံခြုံရေးတပ်တွေကပဲထိန်းချုပ်ထားစေဖြစ်တယ်လို့စစ်ကူတွေလည်းလာနေပြီလို့တနင်္လာနေ့နောက်ပိုင်းမှာထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ
2016ခုနှစ်အောက်တိုဘာလ4ရက် VOA ရဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မော်နဲ့ကိုဇော်ဝင်းလှိုင်တို့ကြီးညာပေးခဲ့တာပါ။အခုသတင်းလွှာတွေသတင်းဆောင်ပါတွေကိုစက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်။ကလေးစစ်သားအုံပြုနေတဲ့နိုင်ငံတွေပေါ်အမေရိကန်လွှတ်တော်ကချမှတ်ထားတဲ့ဥပဒေအရပုံမှန်အရေးယူရမှာဖြစ်ပေမဲ့လို့မြန်မာအပါအဝင်တချို့နိုင်ငံတွေကိုတော့အရေးယူမှုကနေကင်းလွတ်ခွင့်ပြုဖို့သမ္မတဘရက်ကိုဘာမာကဆုံးဖြတ်လိုက်ပါတယ်။အဲ့ဒီလိုကင်းလွတ်ခွင့်ပေးလိုက်ခြင်းအပြင်စီရေးအရပူးပေါင်းဆောင်ရွက်မှုတွေရှိလာမှဖြစ်တဲ့အတွက်ကလေးစစ်သားအုံပြုနေတဲ့တိုင်းပြည်တွေကိုမှားယွင်းတဲ့အချက်ပြလိုက်တယ်လို့ဖြစ်နေတယ်ဆိုပြီး HRW လူခွင့်ရေးဆောင်ကြီးအဖွဲ့ကဝေဖန်လိုက်ပါတယ်။အပြည့်စုံကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားကိုရှေ့ရှုပြီး Child Soldier Prevention Act of 2008 2008ခုနှစ်ကလေးစစ်သားအသုံးပြုမှုကာကွယ်တားဆီးရေးဥပဒေကနေမြန်မာအီရတ်နိုင်ဂျီးရီးယားနဲ့ကွန်ဂိုနိုင်ငံတွေကိုကင်းလွတ်ခွင့်ပြုလိုက်ကြောင်းသမ္မတဘာရက်အိုဘားမားကပြီးခဲ့တဲ့စက်တင်ဘာလ28ရက်နေ့ကကြေညာချက်ထုတ်ပြန်လိုက်တာပါအခုလိုကင်းလွတ်ခွင့်ပေးလိုက်တဲ့အတွက်ဒီနိုင်ငံတွေကိုဖွံ့ဖြိုးရေးဆိုင်ရာအကူအညီတွေပေးတာစစ်လက်နက်ပစ္စည်းရောင်းချတာနဲ့လူအခွင့်အရေးနဲ့စစ်တင်နှံပို့ချတာအပါအဝင်တခြားစစ်ဖက်ဆိုင်ရာအကူအညီတွေကိုလည်းအမေရိကန်ပြည်ထောင်စုကတရားဝင်ပေးခွင့်ရှိတော့မှာဖြစ်ပါတယ်။ကလစ်စစ်သားအုံပြုတဲ့တာစီရဲဥပဒေကိုထိရောက်စွာအုံပြုခြင်းမရှိဘဲသမ္မတအိုဘားမားအစိုးရကအခုလိုကင်းလွတ်ခွင့်ပေးဖို့ဆုံးဖြတ်လိုက်တာဟာလက်တွေ့မကျတဲ့လှုပ်ဆောင်မှုဖြစ်တယ်လို့ HRW လူအခွင့်အရေးစောင့်ကြည့်အဖွဲ့ကအာရှရေးရာညွှန်ကြားရေးမှူး Brad Adam ကဝေဖန်ပြောကြားလိုက်ပါတယ
်။ We were pretty shocked that Obama would lift this provision because it really sends the wrong signal to the Burmese military that
သမ္မတဥဘာမအနေနဲ့ဒီတားမြစ်ထားတဲ့ဥပဒေကိုရုတ်သိမ်းပြလိုက်တဲ့အတွက်ကျွန်တော်တို့အနေနဲ့အတော်လေးကိုအားသင့်မိပါတယ်။ဘာဖြစ်လို့လဲဆိုတော့ဒါဟာပြည်ပြင်ပြောင်းလဲရေးကိုပြီးမြောက်အောင်လှုပ်ဆောင်စရာမလိုပဲမြန်မာစစ်တပ်အနေနဲ့အမေရိကန်ပြည်ထောင်စုထံကနေစီရေးရအကူအညီတွေရနိုင်မယ်ဆိုတော့မှားယွင်းတဲ့အချက်ကိုပြလိုက်တာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံကိုစစ်လက်နဲ့ရောင်းချင်တာမဟုတ်ပါဘူး။စီရေးရအကူအညီပေးတာလည်းအနည်းငယ်ပဲရှိပါတယ်။ဒါပေမဲ့လည်းဒါဟာမလုတ်တဲ့ကိစ္စတစ်ခုကိုစီးကြော်ပြီးတော့လှုပ်ဆောင်လိုက်ခြင်းဖြစ်တယ်လို့ကျွန်တော်တို့ယူဆပါတယ်။မြန်မာစစ်တပ်ပေါ်ပိတ်ဆို့အရေးယူမှုတွေချမှတ်ထားခြင်းရဲ့အဓိကရည်ရွယ်ချက်ဟာထိပ်ပိုင်းကနေအောက်ခြေအထိပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်မှုအတွက်ဖြစ်ပါတယ်။မြန်မာစစ်တပ်အနေနဲ့အဲ့ဒီပြုပြင်ပြောင်းလဲမှုကိုပြီးမြောက်အောင်မလုပ်နိုင်သေးပါဘူး
။မြန်မာတပ်မတော်တဲမှာရောတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအတွင်းမှာပါကလေးစစ်သားတွေရှိနေတယ်ဆိုပြီးအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအသံဝိုင်းကကြေကြေပြန့်ပြန့်လက်ခံယုံကြည်ထားကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကထုတ်ပြန်တဲ့လူမောင်ခိုကူးမှုဆိုင်ရာအစီရင်ခံစာအတွင်းမြန်မာနိုင်ငံကကလေးစစ်သားတွေအကြောင်းနှစ်စဉ်ဆိုသလိုဖော်ပြခံရတာဖြစ်ပြီးအခုနှစ်2016ခုနှစ်အတွက်ထုတ်ပြန်တဲ့အစီရင်ခံစာမှာလည်းကလေးငယ်တွေကိုသူတို့ရဲ့ဆန္ဒမပါဘဲအာရမစစ်သားအဖြစ်အသုံးပြုဖို့အမျိုးမျိုးသွေးဆောင်ဖျားယောင်ခဲ့တဲ့အခြေအနေအသေးစိတ်ကိုဖော်ပြထားပါတယ်။ကလေးစစ်သားအသုံးပြုတဲ့အတွက်အမေရိကန်နိုင်ငံသားရေးဌာနရဲ့ပိတ်ဆို့အရေးယူခြင်းခံရတဲ့နိုင်ငံပေါင်း၈နိုင်ငံထဲမှာမြန်မာနိုင်ငံဟာထိတ်ဆုံးကရှိနေတာဖြစ်ပါတယ်။မြန်မာစစ်တပ်အတွင်းကကလေးစစ်သားပပျောက်ရေးအတွက် ILO နိုင်ငံတကာလူ့သမားအဖွဲ့ချုပ်နဲ့မြန်မာအစိုးရတို့ပူးပေါင်းပြီးလှုပ်ဆောင်ခဲ့တဲ့တာရကတွေကလေးစစ်သားတွေကိုတပ်ဆိုင်ရာမိဘတွေထံပြန်လည်အနှံနဲ့အခမ်းအနားတွေပြီးခဲ့တဲ့တမရဦးသိန်းစင်အစိုးရလက်ထက်ကစပြီးတော့ပြုလုပ်လာခဲ့တာပါဒါပေမဲ့မြန်မာနိုင်ငံအတွင်းကကလေးစစ်သားစုဆောင်းမှုတွေမနစ်2015ခုနှစ်ကုန်ပိုင်းအထိရှိနေသေးတယ်ဆိုတာကိုစုံစမ်းသိရှိရကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ကလေးငယ်များနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာအထုကိုယ်စားလှယ်ရုံးက2016ခုနှစ်ဧပြီလ20ရက်နေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။သမ္မတဥဘာမကကလေးစစ်သားအုံပြုတဲ့တိုင်းပြည်တချို့ကိုစီရေးရအကူအညီပေးဖို့ကင်းလွတ်ခွင့်ပြုလိုက်တဲ့အတွက်မြန်မာစစ်တပ်ကတာဝန်ရှိသူတွေဟာကလေးစစ်သားအုံပြုခဲ့တဲ့အတွက်အပြစ်ပေးအရေးယူခြင်းမခံရတော့ဘူးလို့ယူဆသွားနိုင်တဲ့အကြောင်း Brad Adam ကထောက်ပြပါတယ
်။ I think they'd be wrong. There will be a new US administration and I'm pretty sure they will take a different view. And of course lots of developments
သူတို့အဲ့ဒီလိုယူဆမယ်ဆိုရင်တော့မှားသွားပါလိမ့်မယ်အကြခင်အမေရိကန်မှာအစိုးရတက်လာတော့မှာဖြစ်ပါတယ်အစိုးရတက်နေနဲ့ ဒီကိစ္စကိုချင်းကပ်ကင်တွေတဲ့ပုံကတူမှာမဟုတ်ပါဘူးကလေးစစ်သားအသုံးပြတဲ့အတွက်တခြားဖွံ့ဖြိုးရေးဆိုင်ရာအကူအညီတွေလည်းရနိုင်တော့မှာမဟုတ်ပါဘူးအဲလူကလည်းကလေးစစ်သားပပျော်ရေးအတွက်မြန်မာအစိုးရနဲ့ပူးပေါင်းလှုပ်ဆောင်နေတာတွေရှိတော့အဲ့ဒီအကူအညီတွေကိုလည်းရပ်တန့်သွားတာမျိုးဖြစ်လာနိုင်ပါတယ်
သမ္မတဥပမာကကင်းလွတ်ခွင့်ပြုကြောင်းအခုကြေညာလိုက်တာမှမိမဲ့တကယ်လက်တွေ့မှာစီရေးရအခုညီပေးရေးကိစ္စတွေအတွက်လွတ်တော်ရဲ့အတီးပြုချက်ရယူရအောင်မှဖြစ်တဲ့အတွက်ပြောင်းလဲမှုတွေချက်ချင်းဖြစ်လာမှာမဟုတ်ဘူးလို့ Brett Adams ကပြောပါတယ်အမေရိကန်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီအဆင့်မြင့်အဖွဲ့ဝင်ဖြစ်တဲ့ Maryland ပြည်နယ် Democrat အထက်လွှတ်တော်အမ Ben Cardin နဲ့လက်နက်ကင်တများဝန်ဆောင်မှုလုပ်ငန်းဆိုင်ရာကော်မတီဥက္ကဋ္ဌ Arizona ပြည်နယ်အထက်လွှတ်တော်အမ John McCain တို့နှစ်ဦးဦးဆောင်ပြီးမြန်မာနိုင်ငံမှာ Democracy တိုးတက်ရေးအတွက်ဒီမိုကရေစီအရေးကိုဘယ်လိုထောက်ခံအားပေးသွားမလဲဆိုတဲ့ဥပဒေကြမ်းတစ်ရပ်ကိုအထက်လွှတ်တော်မှာပြီးခဲ့တဲ့စက်တင်ဘာလ23ရက်နေ့ကတင်သွင်းခဲ့ကြတာမှာမြန်မာနိုင်ငံနဲ့စစ်ဖက်ဆက်ဆံရေးကိုအကန့်အသတ်နဲ့ပြန်လည်ထားရှိဖို့ကိုလည်းထည့်သွင်းဖော်ပြထားပါတယ
်။ကိုဇော်ဝင်းလိုင်းစုံစမ်းတင်ပြခဲ့တာပါရှင်။မကြာခင်မှာစစ်နဲ့ဖိလိမ်မှုတွေတန်ကနေထွက်ပြေးတင်းရှောင်နေရတဲ့တောင်းနဲ့ချီတဲ့ဒုက္ခသည်တွေရဲ့အသက်အန္တရာယ်နဲ့ပတ်သက်လို့ကုလသမဂ္ဂရဲ့သတိပေးချက်ကိုပြောပြပေးဖို့ရှိပါတယ်။အခုရင်တော့အမေရိကန်သမ္မတရွေးကောက်ပွဲမှာပါဝင်မဲ့ဒုတိယသမ္မတလောင်းနေအကြောင်းကိုပြောပြပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကသမ္မတလောင်းဟီလာရီကလင်တန်နဲ့တွဲပြီးတော့ပြိုင်ပွဲဝင်မဲ့ဒုတိယသမ္မတလောင်းအဖြစ်ဗာဂျီးနီးယားပြည်နယ်အထက်လွှတ်တော်အမတ်တင်ကိမ်းကိုရွေးလိုက်ပါပြီ။သူဟာစပိန်စကားလည်းပြောတတ်ပြီးတော့ကက်သလစ်ဘာသာရေးဆရာတဦးလည်းဖြစ်ခဲ့ပါတယ်။ဒီမိုကရက်တစ်ပါတီဒုတိယလောင်းတင်ကိမ်းရဲ့အကြောင်း VOA သတင်းတောက် Arash Aparasadi ရဲ့သတင်းပေးပို့ချက်ကိုကိုဝင်းမင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။အထက်လွှတ်တော်အမတ်တင်ကိမ်းဟာအေးအေးဆေးဆေးနေတဲ့နိုင်ငံရေးသမားပါ။သူကသူလဲစိတ်ဝင်စားစရာကောင်းတဲ့သူမဟုတ်ပါဘူးလို့ပြောလို့ရှိပါတယ်သူက
That's why I'm with her That's why I'm with
her ဒါကြောင့်ကျွန်တော် Hillary နဲ့တွဲတာပါဒါကြောင့်သူနဲ့တွဲတာပါခင်ဗျားတို့သူ့ကိုထောက်ခံမလား
ဒါပေမဲ့သမ္မတလောင်း Hillary Clinton အတွက်တော့သူဟာစွမ်းအားသည့်တစ်ခုပါအခုလို Tim Kaine ကိုရွေးလိုက်တာဟာတဘာဝချပြီးစိတ်လဲချရပါတယ် Tim Kaine အနေနဲ့နိုင်ငံရေးလောကထဲရောက်လာတာက22နှစ်ရှိသွားပါပြီမြို့နယ်အဆင့်ကောင်စီဝင်ကနေစပြီးမြို့တော်ဝန်နောက်အုပ်ချုပ်ရေးမှုနဲ့နောက်ဆုံးဗာဂျီးနီးယားပြည်နယ်အထက်လွှတ်တော်အမတ်အထိတာဝန်တွေထမ်းဆောင်လာခဲ့ပါတယ်။နိုင်ငံလယ်ပိုင်းအနောက်ဘက်ခြမ်းဒေသကတင်ကိန်းဟာမစ်ဇိုရီတက္ကသိုလ်နဲ့ဟာဗတ်ဥပဒေဆိုင်ရာတက္ကသိုလ်တွေကနေဘွဲ့ရခဲ့ပါတယ်။ကက်သလစ်ဘာသာဝင်တင်ကိန်းဟာတက္ကသိုလ်ကနေတနှစ်နာပြီးဟွန်ဒူရက်စ်နိုင်ငံမှာဘာသာရေးဆရာဖြစ်အမှုထမ်းခဲ့ပြီးအဲ့ဒီမှာစပိန်ဘာသာကိုလေ့လာခဲ့ပါတယ်။တင်ကိန်းကစပိန်ဘာသာစကားနဲ့
La conexión entre Centroamérica y los Estados Unidos
သူစပိန်လိုပြောသွားတာကဒီအမေရိကထက်အလဲပိုင်းဒေသမှာတွေ့ခဲ့တဲ့ဆင်းရဲမွဲတေမှုတွေကြောင့်သူနိုင်ငံရေးလွတ်ဖို့စိတ်ဝင်စားခဲ့တယ်။အဲ့ဒီကနေတဆင့်ပဲသူ့ဇနီးအန်ကိုလည်းစတွေ့ခဲ့တယ်လို့ဆိုတာပါ။တင်ကိန်းကဆက်ပြီး
These are tough times for many
အဲ့ဒီတော့ကျွန်တော်တို့နိုင်ငံတွေကလူများအတွက်ခက်ခဲခဲ့တဲ့အခြေအနေပါပဲ။ဒါပေမဲ့ကျွန်တော်တို့ကအခက်အခဲကိုကြံ့ကြံ့ခံနိုင်တဲ့လူတွေလေ။အဲ့ဒါကိုကျွန်တော်အပေါင်းအသင်းတွေစီကသင်ကန်းစာယူနိုင်ခဲ့တယ်။ခက်ခဲတဲ့အချိန်ဆိုတာကြာကြာမခံပါဘူး။ဒါပေမဲ့အခက်အခဲကိုကြံ့ကြံ့ခံနိုင်သူတွေကတော့အကြကြခံပါတယ
်။တင်ကင်းကပဲသူ့ဘဝမှာအခက်အခဲဆုံးအချိန်တွေတည်းကတစ်ခုကတော့2009ခုနှစ်မှာဗာဂျီးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဘဝတုန်းကဗာဂျီးနီးယားစစ်မှုတပ်ကတော်တဲ့ပြစ်ခတ်မှုတွေကြုံခဲ့ရတဲ့အချိန်ပဲလို့ဆိုလိုက်ပါတယ်။ယူနေတဲ့ကျောင်းသားတို့ကအခုလိုပြစ်ခတ်ခဲ့တဲ့ဝမ်းနဲ့တုံလို့ဖွယ်ရာကိစ္စတွေအပြီးမှာတော့တင်ကင်းအနေနဲ့ဗာဂျီးနီးယားပြည်နယ်တဝန်စိတ်ကျမ်းမာရေးဆိုင်ရာပြုပြင်ပြောင်းလဲရေးတွေလုပ်ခဲ့ပါတယ်။2008ခုနှစ်မှာတော့ဒီမိုကရက်ပါတီအမျိုးသားကော်မတီဥက္ကဋ္ဌအဖြစ်နဲ့သူကိုအဲ့ဒီတုန်းကအထက်လွှတ်တော်မှဘရက်အိုဘားမားရဲ့လက်တွဲပေါ်ပြိုင်ဘက်အဖြစ်ထင်ကြီးပေးခံခဲ့ရပူပါတယ်။အခုတော့ဟီလာရီကလင်တန်ရဲ့လက်တွဲပေါ်ပြိုင်ဘက်အဖြစ်အရွေးခံခဲ့ရတဲ့အပေါ်ချီးကျူးမှုတွေရောအဆိုးအမြင်တာတွေရောရှိနေပါတယ်။ဝါရှင်တန်ဒီစီမြို့ကလာဖေးယက်ဘန်းစ်က
I like his policy positions and
ကျွန်တော်သူ့မူဝါဒတွေကိုကြိုက်ပါတယ်ဒါကြောင့်မလို့သူ့ကိုဖိလိုက်တာကအရွေးခံဖို့အားကောင်းသွားပါတယ
် Now Virginia ပြည်နယ် Springfield မြို့က Michelle Cotigo က
I think he's going to do a good job I think
ကျွန်မထင်ပါတယ်သူကအရွေးခံရဖို့တကယ့်ကိုပိုးပြီးတောင်အထောက်အကူဖြစ်သွားမှာပါ
ဒါပေမဲ့ Chicago မြို့က Tom Smith ကတော့
I don't have a lot of trust for Hillary and so whatever
ကျွန်တော်အနေနဲ့ Hillary ကိုအများကြီးမယုံဘူးဗျဒါကြောင့်ပါတီကနေလာမဲ့သူ့ဘေးကလူဘယ်သူပဲဖြစ်ဖြစ်ကျွန်တော်ကတော့တိတ်ရေးကြီးခွင့်ကျဲမလုပ်တော့ပဲထောက်ခံမှာပဲလी
တကယ်တော့ဘာဂျာတူရီယာမှုတ်တဲ့တင်ကိန်းအနေနဲ့နိုဝင်ဘာသမ္မတရွေးကောက်ပွဲမှာအနိုင်ရပြီးအင်ပြီတော့ရောက်နိုင်ဖို့ဟီလာရီကလင်တန်ကိုအတက်နိုင်ဆုံးကူပေးမယ်လူအများစိတ်ပြောင်းပြီးသူတို့ကိုထောက်ခံလာအောင်ပြင်းပြင်းထန်ထန်ကြိုးပမ်းသွားမယ်လို့ဆိုလိုက်ပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြခဲ့တဲ့ဒီမိုကရက်တစ်ပါတီဒုတိယသမ္မတလောင်းအကြောင်းကနေအခု Republican ရဲ့ဒုတိယသမ္မတလောင်းဘက်ကိုလည်းကြည့်ရအောင်ပါ Hillary Clinton ရဲ့ဒုတိယသမ္မတလောင်းဖြစ်တဲ့ Virginia ပြည်နယ် Democrat အထက်လွှတ်တော်အမတ် Tim Kaine နဲ့ Republican သမ္မတလောင်း Donald Trump တို့ရဲ့ဒုတိယသမ္မတလောင်း Indiana ပြည်နယ်အုပ်ချုပ်ရေးမှူး Mike Pence တို့တစ်ချိန်တည်းကျင်းပမယ့်စကားစစ်ထိုးပွဲကိုတော့ Washington စံတော်ချိန်ဒီနေ့ညအောက်တိုဘာလ4ရက်မှာကျင်းပပါလိမ့်မယ်။ Republican Party ဒုတိယသမ္မတလောင်း Mike Pence ပြည်နယ်အုပ်ချုပ်ရေးမှူးအဖြစ်တာဝန်ထမ်းဆောင်နေတဲ့ Indiana ပြည်နယ်မှာမြန်မာလူမျိုးတွေအများပြားနေထိုင်နေတာဖြစ်တဲ့အတွက်သူ့အပေါ်မှာမြန်မာလူမျိုးတွေရဲ့အမြင်သဘောထားတွေဘယ်လိုရှိသလဲဆိုတာကိုမဆုမြတ်မွန်ကစူးစီးတင်ပြထားပါတယ်ရှင်
။ Republican ဒုသမ္မတလောင်း Mike Pence နဲ့ Democrat ဒုသမ္မတလောင်း Tim Kaine တို့ကြားမှာ November ရွေးကောက်ပွဲမတိုင်ခင်တစ်ချိန်တည်းသောမဲဆွယ်စကားဆက်ထိုးပွဲကို Virginia ပြည်နယ် Farmville မြို့က Longwood တက္ကသိုလ်မှာ October 4ရက်ည9:00နာရီကျရင်စတင်မှာဖြစ်ပါတယ်။ Republican Party အတွက်ဒုသမ္မတလောင်း Mike Pence ဟာ American ပြည်ထောင်စုအနောက်အလယ်ပိုင်းဒေသကဖြစ်ပြီးတော့ Conservative သဘောထားအမြင်တွေကိုခိုင်ခိုင်မာမာဆွဲကင်ထားသူဖြစ်ပါတယ်။
People who know me well know I'm a pretty basic guy. I'm a Christian.
ကျွန်တော်ဟာခက်ရိုးရိုးရှင်းရှင်းနေထိုင်သူတယောက်ဆိုတာကျွန်တော်အကြောင်းကောင်းကောင်းသိထားသူတွေသိကြပါတယ်။ကျွန်တော်ဟာ Christian တယောက်ဖြစ်ပါတယ်။ Conservative ဝါဒီတယောက်ဖြစ်ပါတယ်။ Republican တယောက်လည်းဖြစ်ပါတယ်
။1990ပြည့်လွန်နှစ်တွေတုန်းက Mike Pence ဟာ Indianapolis မြို့မှာ Sunday TV Show ဆိုတဲ့တနင်္ဂနွေရုပ်သံအစီအစဉ်နဲ့ The Mike Pence Show ဆိုတဲ့ဆွေးနွေးခန်းရေဒီယိုအစီအစဉ်တွေကိုပင်တိုင်တင်ဆက်ခဲ့သူဖြစ်ပါတယ်။အောက်လွတ်တော်အမတ်နေရာအတွက်နှစ်ချိန်တိုင်းဝင်ရောက်အရွေးခံမှုမအောင်မြင်ခဲ့ပေမဲ့2000ခုနှစ်မှာတော့အင်ဒီယားနာပြည်နယ်ရဲ့အောက်လွတ်တော်အမတ်ဖြစ်လာခဲ့ပါတယ်။ဝါရှင်တန်မြို့တော်နိုင်ငံရေးအတိုင်းဝိုင်းကြားမှာသူဟာအတွေ့အကြုံရလာခဲ့ပေမဲ့ပြည်သူတွေရဲ့အခက်အခဲအားလုံးကိုအစိုးရကသာဖြေရှင်းပေးနိုင်တယ်လို့သူကမမြင်ခဲ့ပါဘူး
။ We're tired of being told that a little intellectual elite in a far distant capital can plan
ကျွန်တော်တို့ရဲ့ဘဝတွေပုံမကောင်းမှုအတွက်ကျွန်တော်တို့ကိုယ်တိုင်အစီအစဉ်လေးလောက်တာတဲ့မြို့တော်ကြီးကပညာတတ်အထက်တန်းလွာလူနည်းစုကအစီအစဉ်လေးလုပ်ပေးနိုင်မယ်ဆိုတဲ့အပြောတွေကိုကျွန်တော်တို့စိတ်ကုံနေပါပြီ
။ Mike Pence က2012ခုနှစ်မှာတော့ Indiana ပြည်နယ်အုပ်ချုပ်ရေးမှူးတာဝန်ကိုစတင်ထမ်းဆောင်ခဲ့ပါတယ်။ Indiana ပြည်နယ်ဟာဆိုရင်တတိယနိုင်ငံမှာအခြေချအစီအစဉ်နဲ့မြန်မာနိုင်ငံကဒုက္ခသည်2000ကျော်ရောက်ရှိနေထိုင်နေတဲ့ပြည်နယ်ဖြစ်ပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူး Mike Pence အနေနဲ့ပြည်နယ်အကျိုးအတွက်အောင်မြင်အောင်ဆောင်ရွက်ပေးခဲ့တဲ့ကိစ္စတွေရှိသလိုအငင်းပွားစရာဆောင်ရွက်မှုတွေလည်းရှိတယ်လို့ပြည်နယ်ရဲ့မြို့တော် Indianapolis မှာနေထိုင်နေတဲ့မြန်မာ American အသင်းကအမှုဆောင်ညွှန်ကြားရေးမှူး Slide Eliza Vennie ကအခုလိုပြောပါတယ်
။ Attorney General နေပြန်မှာ Govern my personal လည်းအသိခဲ့ပါတယ်။ပထမအနေနဲ့ကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်သူရဲ့ဘာတွေလှုပ်ဆောင်နိုင်ခဲ့တယ်လဲဒီ Indiana State အတွက်ပဲဖြစ်ဖြစ်ကျွန်တော်တို့ community အတွက်ပဲဖြစ်ဖြစ်နံပါတ်၁ကဒီ tax အခွင့်ကို short ပေးလိုက်တာကျွန်တော်တို့တွေ့ရတယ်ဒီ personal tax ပဲဖြစ်ဖြစ် business tax ပဲဖြစ်ဖြစ်ဆိုတော့အဲ့ဒါကောင်းတဲ့အချက်လို့ကျွန်တော်တို့ပြောလို့ရတယ်ဒုတိယအချက်ကအလုံးအကန်ကိုတော်တော်လေးပူကောင်းလာအောင်ဒီမှာပြည့်စုံပေးခဲ့တယ်သူလှုပ်နိုင်ခဲ့တယ်ပေါ့လေအဲ့ဒီအလုတ်အကန်လို့ပြောတဲ့ချိန်မှာလည်းသူလက်ဆံကောင်းတဲ့အလုတ်အကန်လိုမျိုးများများ Indiana State မှာပေါ်လာလို့လည်းသူဆောင်ရွေးပေးနိုင်ခဲ့တယ်။နံပါတ်2အနေနဲ့ကတော့ပညာရေးဒီပညာရေးတော်တော်လေးအရေးကြီးတယ်လို့ပဲဒီမှာလူငယ်ပညာရေးစနစ်ကိုလွတ်လွတ်လပ်လပ်နဲ့ကူးစိုက်တဲ့အကြောင်းတွေရွေးပိုင်ခွင့်ပေးတဲ့စနစ်ကိုလည်းသူထူထောင်နိုင်ခဲ့တယ်။နောက်ဆုံးအနေနဲ့က Indiana State က American နိုင်ငံရဲ့ crossroads American lands ကိုဖြစ်တော့အဲ့တော့သူချပြီးတော့မှ transportation infrastructure ကိုဒီလုံနိုင်ခဲ့တဲ့အဲ့ဒီလုံချင်းအပြင် business တွေတော်တော်လေးခေါ်နိုင်တာတင်မကားပဲနဲ့အလုံအကန်အတွဲလည်းတော်တော်အထောက်အကူပြုတယ်လို့ကျွန်တော်တို့တွေ့ရတယ်ဆိုတော့ဒီလက်ချက်ကိုတော်တော်လေးအောင်မြင်ခဲ့တယ်လို့ကျွန်တော်တို့ပြောလို့ရတယ်လို့ထင်ပါတယ်
ပြောသွားတဲ့အချက်တည်းကဒါပြည်နယ်အုပ်ချုပ်ရေးမှူးတယောက်အနေနဲ့ပေါ့လေသူအောင်မြင်အောင်လှုပ်ပေးနိုင်ခဲ့တဲ့ကိစ္စတွေပေါ့တစ်ချိန်တည်းမှာပဲသူကဒီပြည်သူတွေဖျက်ချတာကန့်ကွက်တဲ့ကိစ္စနောက်တစ်ခါဒီလိင်တူချစ်သူတွေကိုဟိုလက်မခံတဲ့ကိစ္စမျိုးနောက်ဒီဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့လည်းဒီဥပဒေတွေပြဋ္ဌာန်းပြီးတော့ဆောင်ရွက်ခဲ့တဲ့ကိစ္စတွေကလည်းအငင်းပွားစရာကိစ္စတွေရှိတယ်ဆိုတော့ဒါတွေကိုအားနည်းချက်အနေနဲ့ရောပြောနိုင်မလားရှင်ကိုစလိုက်အလိုက်ဇာရဲ့အမြင်ကိုပြောပါအောင
်ဒီ religion နဲ့ပတ်သက်တဲ့ဥပဒေကိုသူလောက်တဲ့အချိန်မှာဒီဥပဒေကဒီလေတုံတဲ့လူတွေအတွက်ဖြစ်ပြီးတော့သက်ချပါပါရေးတိုက်ဆိုင်တဲ့လူတွေအတွက်ပါထိခိုက်လာနိုင်တဲ့အလားအလာမျိုးဖြစ်သွားတယ်ဆိုတော့ဒီဟာကဒီ national international attention ကိုလည်းရပြီးတော့မှအဝေးဖန်လက်ခါခဲ့တယ်အဲ့ဒီအတွက်ကြောင့် Indiana State မှာ business လုပ်နေတဲ့ business သမားတွေ company တွေလည်းတော်တော်လေးထွက်သွားတဲ့လူတွေလည်းရှိတယ်လို့ company အကြီးတွေကျွန်တော်တို့ထွက်သွားမယ်ဆိုပြီးမှချိတ်ချောင်းတဲ့အထိပါဖြစ်လာနိုင်တယ်အဲ့ဒါတော့ပြန်ပြီးပြပါပြီ ဒါမဲ့လို့တကယ်ကျင်းနဲ့လောက်အောင်ကိုပြင်းနေတာတော့မရှိသေးပါဘူးဒုတိယအချက်ကစီးရီးယားနိုင်ငံကနေပြီးတော့ဒုက္ခတွေတွေလက်မခံဘူးအိန္ဒိယနာစိတ်ကမဝင်ခိုင်းဘူးဆိုတဲ့ဟာသူကိုယ်တိုင်ကပိတ်ပီခဲ့တယ်အဲ့ဒီအတွေ့လဲမကောင်းဘူးလို့တော်တော်များများဝေဖန်ပါတယ်အဲ့လိုခွဲခြားတဲ့ဟာကသူရဲ့အနေချက်လို့ပေါ့လေအနေချက်လို့ပြောလို့ရပါတယ်
မြန်မာအမေရိကန်အသင်းကအမှုဆောင်ညွှန်ကြားရေးမှူးဆလိုက်အီလိုက်ဇာဗန်နီဖြစ်ပါတယ်။ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကသူနဲ့အတူရွေးကောက်ပွဲဝင်မဲ့ဒုသမ္မတလောင်းအဖြစ် Mike Pence ကိုရွေးချယ်ခဲ့ပြီးတဲ့နောက် Trump ကိုမဲပေးသင့်မသင့်မယင်မယားဖြစ်နေတဲ့ Republican တွေရဲ့မဲတွေကိုရအောင်စီယုံနိုင်မဲ့သူတယောက်ဖြစ်တယ်လို့နိုင်ငံရေးအကဲခတ်တချို့ကသုံးသပ်ကြပါတယ်။လက်ရှိအောက်လွှတ်တော်ဥက္ကဋ္ဌ Republican Party ဝင် Paul Ryan ကလည်း Mike Pence ဟာယုံကြည်ထိုက်သူတယောက်ဖြစ်တယ်လို့ပြောကြားခဲ့ပါတယ်
။ He's a man of faith.He's a man of conviction.
သူဟာဘာသာတရားကန့်ရှင်းသူတယောက်ဖြစ်တယ်။ခိုင်မာတဲ့ယုံကြည်ချက်ရှိသူ၊ယုံကြည်ရလောက်တဲ့သူတယောက်ဖြစ်ပါတယ်။သူဟာရင်ထဲကယုံကြည်ချက်အတိုင်းဆောင်ရွက်သူ၊ American Conservative ဝါဒကိုလက်ခံယုံကြည်သူ၊ American စံတမိုးတွေကိုတံပိုးထားသူတယောက်ဖြစ်ပါတယ
်။နိုင်ငံရေးအတွေ့အကြုံတွေအပြင်ပြတ်သားပြီးတော့မဟာဗျူဟာချဆောင်ရွက်နိုင်တဲ့ခေါင်းဆောင်တယောက်ဆိုတဲ့သူ့ရဲ့ကိုယ်ပိုင်အရေးအချင်းတွေကလည်းမဲဆန္ဒရှင်တွေကိုဆွဲဆောင်နိုင်လိမ့်မယ်လို့ Mike Pence ကမျှော်လင့်နေပါတယ်ရှင်။
မဆူမြန်မာမှာရှင်အခုရမပင်ခရိုင်ဆလင်းကြီးမြို့နယ်ကဂျင်းနီစီမံကိန်းကအက်ဆစ်နတ်တွေကြောင့်ဒေသခံတွေရဲ့ကန့်ကွက်မှုတွေအကြောင်းကိုတော့မအေးအေးမှကပြောပြပေးမှာပါရှင်
။ဒေသခံတွေရဲ့ကန့်ကွက်မှုတွေနဲ့ကြုံရဆဲဖြစ်တဲ့သခိုင်းတိုင်းရမပင်ခရိုင်ထဲကလက်ပရောင်းတောင်ဂျင်းနီစီမံကိန်းကဂျင်းနီထုတ်လုပ်မှုတွေကိုတားဆီးခဲ့ပေမဲ့ကုမ္ပဏီတွေကစီမံကိန်းကိုနေရာသုံးခုလောက်မှာဂျင်းနီထုတ်လုပ်မှုတွေကိုတိုးချဲ့ပြီးလှုပ်ဆောင်နေတာကြောင့်ဒေသခံတွေအနေနဲ့အက်ဆစ်အနက်တွေကိုရှူရှိုက်နေရတယ်ဆိုပြီးဒီတော့ရွာဆမ်းမြောက်ရီကျောင်းတက်ကဆီရတော့ဥအလောကကမိတ်ပါတယ
်။ဒီကကလူလူမှာတော့တော်များများခုကတော့ရစင်းနဲ့နေဆူဆိုင်ရတာမျိုးတွေဒီဆယ်တဲ့တော့ဆိုရင်ဒီဆက်ပြင်းရဲ့တောင်ပတ်တွေရှိတာဆိုတော့ခံစားကြရတယ်ပေါ့နော်။ဒီအစင်းနဲ့နေဆူဆိုင်ရတဲ့မျက်စိတွေဆက်တာမျိုးတော့ဒါတော်များများဖြစ်လာပြီ။သူတို့ကလည်းအခုဆိုရင်နှစ်နေရာသုံးနေရာဒီဒါခြေထုတ်တဲ့နေရာကဖြစ်လာပြီပေါ့ဗျာ။ဒေခွင်တောင်နှမ်းမှာတခုတက်ကုန်ပေါ့နော်။အဲ့ဒီနေရာလည်းတခုပေါ့နော်။အဲ့ဒီအဲ့ဒီအချိန်မှမလည်းတခုဆိုပြီးတော့ဒီကြီးဆိုးလို့တဲ့နေရာနဲ့နှစ်ခုသုံးခုထိဖြစ်ပြီးတော့နေ
ဒေသခံတောင်သူတူဦးကလည်းသူတို့နေ့စဉ်ကြုံနေကြရတဲ့အဆင်အနှံ့အနေနဲ့ပတ်သက်လို့အခုလိုပြောပြပါဗျ။ဟု
တ်တယ်အဆင်အနှံ့နဲ့တော့နားနေတယ်အခုအဆက်တရားသူတို့နေလူပါလို့ဖျန်းနေတော့ကြတော့အဲ့ဒီနေနေနဲ့လေးအောင်ဆိုတော့ကြတော့လေးအနံ့ဆိုးတွေကတော့ထွက်နေတယ်။သူတို့ဖျန်းတဲ့အချိန်မှာဒီရွာသားတွေတွားတဲ့ခါကျတော့ဒီရွာခုရွာနဲ့ဒီရွာပေါ်သူတို့စီမံကိန်းကြားမှာကျတော့ရွာက3ရေ6ရေအဲ့ဒီတွန်းရှိတယ်လေရွာမြောက်ဘက်မှာအဲ့ဒီတွန်းကိုချိုးသွားတဲ့ခါကျတော့ဒီသူတို့ဖျန်းတဲ့အချိန်နဲ့တွေ့တဲ့ခါကျတော့အဲ့ဒီမြစ်ကြီးတွေဝင်တော့ဆက်တော့ဆက်သွားရှေလို့တွေ့မယ်ဆိုရင်တော့လေကကျမရေးရှိတယ်ဖိခိုက်နိုင်တော့တယ်
ပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့တော့ကျင်းညီပြားတွေတည်ဆောင်လာတဲ့ကားကိုဒေသခံတွေကပိတ်ဆို့တားဆီးပြီးစီးနံရော်ကြီးပေးဖို့အပါအဝင်စီမံကိန်းဖြတ်သိမ်းပေးရေးကိုဆန္ဒပြတောင်းဆိုခဲ့တာကြောင့်တင်းမာမှုတွေဖြစ်ပွားခဲ့ပါတယ်။ဒီကိစ္စကိုစနင်းကြီးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကဒေသခံတွေကိုစားကုမ္ပဏီနဲ့ဆွေးနွေးပေးပါမယ်လို့ပြောဆိုခဲ့တာကြောင့်တားဆီးမှုတွေကိုဖယ်ရှားပေးခဲ့တာပါ။အခုအခါမှာတော့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကိုပြည်သူ့လွှတ်တော်မှဆွေးနွေးဖို့တင်ပြခဲ့ပေမဲ့ဘာမှထူးခြားလာမှုတွေမရှိသေးဘူးဆိုပြီးဆရာတော်ဦးအားလောကကမိန့်ပါတယ
်ဒီဘက်ကဘာတွေပြောလာတယ်လဲဆိုတော့ဒီလွတ်တော်မှတော်များများအားလဲဆိုတော့စာတင်မှာစာတင်မှာဆိုတာတွေလိုပဲတို့ကအဓိကထားပြီးတော့စာပဲပြင်ခိုင်းနေတယ်နော်စာတင်နဲ့ဒီမှတ်တွေကိုလည်းပိုင်းပြီးပြည့်စုံပြီးပြောတော်များများလည်းပဲဘာမှထူးခြားလာမျိုးတော့မဖြစ်သေးဘူးမဖြစ်ဘူးပေါ့နော
်ကန့်ကွက်ဆန္ဒပြမှုတွေအများအပြားကြုံနေရတဲ့ဒီစီမံကိန်းဟာတနက်ဖြစ်ခဲ့တာတွေနဲ့လူသေးဆုံးတာတွေအထိပြဿနာတွေလည်းဖြစ်ခဲ့ပါဗါး2012ခုနှစ်တုန်းကတော့စီမံကိန်းကိုကန့်ကွက်ဆန္ဒပြသူတွေကိုနှိမ်နှင်းခဲ့တာကြောင့်သံဃာအပါတရားခန့်ဟာလည်းမီးလောင်ဒဏ်ရာတွေရရှိခဲ့တာပါဒီအတွက်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးခဲ့ပြီးအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်ဒီစီမံကိန်းကိုအရင်တုန်းကတော့မြန်မာဝပ်ပေါင်းကုမ္ပဏီနဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့ကသာအကျိုးမြတ်ခွဲဝေယူခဲ့ပြီးအစီရင်ခံစာထွက်ပြီးမှတော့စာချုပ်အစ်စ်ပြန်လဲချုပ်ဆိုကမြမအစိုးရက57ရာခိုင်နှုန်းမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြမဝန်ပေါင်ကုမ္ပဏီက30ရာခိုင်နှုန်းအကျိုးမြတ်ခွဲဝေယူဖို့ဆုံးဖြတ်ထားပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင် VOA American အတန်ရဲ့လက်ရှိထုတ်လွှင့်ပေးနေတဲ့အင်္ဂါနေ့မနက်ပိုင်းစီစဉ်တွေကိုလှိုင်းဒိုမီတာ24 32 40နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ဒီချိန်ပိုင်းအတွင်းမှာကမ္ဘာသတင်းတွေကမြန်မာပြည်ကြောင့်ကောက်နှုတ်ချက်တွေကိုအရင်ဆုံးနားဆင်ရဖို့ရှိပြီး American, Indian, သုံးအင်္ဂလိပ်သင်ခန်းစာနဲ့စီးပွားရေးကဏ္ဍမှာတော့
တကဘာလုံးဆိုင်ရမှာကျွန်တော်လူငယ်တွေအတွက်ပေါ့နော်ဒီအလောက်အကန့်ခွင့်လန်းရှားပါလာ
တယ်ကဘာမှာလူငယ်အလောက်လက်မဲ့တိုးလာနေတာပါဝင်လူငယ်တွေရင်ဆိုင်နေရတဲ့အခက်အခဲတွေဘယ်လိုဖြစ်ရှင်းမလဲဆိုတဲ့ဆွေးနွေးပွဲအကြောင်းပြောပြပေးမှာပါ New York နဲ့ Los Angeles မြို့တွေမှာပြနေတဲ့မြန်မာရုပ်ရှင်အကြောင်းကိုလည်းသုဒ္ဓဆောင်လင်အမေရိကန်တခွင်ကနေပြောပြပေးပါမယ်အခုအရင်ဆုံးတော့ကဘာသတင်းတွေကမြန်မာပြည်ဆောင်အကြောင်းသတင်းဆောင်မတွေကိုမူလဆောင်ပါရှင်ရဲ့အဘော်မပြည့်ဦးစာမူဝေကအောက်နှုတ်တင်ပြပေးထားပါတယ်ရှင်
ရရှိမြတ်က27ရာစုပင်လုံးပြောစုညီငယ်ညီလာခံပထမကြော့စည်းဝေးတွေပြီးဆုံးလာတဲ့လပိုင်းအတွက်မှာပဲကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်ဘက်တွေမှာပြစ်ခတ်မှုတွေစီးထိတိုက်မှုတွေကြုံလာနေရပါတယ်အစိုးရတည်းရဲ့ညီငယ်ရေးမူအစီအစဉ်ရဆိုရင်တော့မကြခင်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေစတင်ဖို့ရှိသလိုပဲ NCA တနင်္ဂနွေလုံးပြစ်ခတ်ရစဲရေးကိုလည်းလက်မှတ်ထိုးကြဖို့တိုင်းဒေသနှက်ကင်တွေဖိအားကြုံနေရပါတယ်အခုပြန်ပြီးတော့ဖြစ်လာတဲ့ဒီစစ်ပွဲတွေဟာဒီအတွက်စီးဖိအားလားဒါမှမဟုတ်အခြားမတော်စထိတွေ့မှုတွေလားဆိုတာဆန်းစစ်စရာဖြစ်လာပါတယ်။လာမယ့်အင်္ဂါနေ့ညပိုင်းဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းမြန်လူရဲတော်ရရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်းကိုယ့်ရဲ့မိကုန်းတွေကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923822554ဖြစ်ပါတယ်။ email လိပ်စာက burmese@voenews.com ဖြစ်ပါတယ်။နောက်ဒီ Facebook ဒဲလီလိုက်အစီအစဉ်ကြော်ညာအောင်မှတ်ချက်မှာလည်းရေးသားဖော်ပြနိုင်ပါတယ်။ပါဝင်ဆွေးနွေးမိမြလူရဲ့တော်ရရှင်တွေကိုကျူးဇော်ပါတယ်ခင်ဗျာ
။ဒဲလီလိုက်အစီအစဉ်တွေကိုအင်ကာနက်စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်လို့ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။ခုနကဒီကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်ကိုထုတ်လွှင့်ပေးဖို့ရှိပေမဲ့လို့အတန်လွင့်တဲ့အတန်ဖိုင်တွေဒီဆက်ပိုင်းဆိုင်ရာချွေရင်းချက်ကြောင့်မို့လို့ထုတ်လွှင့်မပေးနိုင်ခဲ့တာကိုအနုညွတ်တောင်းပန်ပါတယ်ရှင်။အခုတော့ဒေါ်လာလတ်တန်စီစဉ်ထုတ်လွှင့်ပေးနေတဲ့ Median အတုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ကြရအောင်ပါရှင
်။ဒီကိမ့်နဲ့ကျင်ပြမယ် Idiom အတုံးက
chill out
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက chill chill ကအေးခါနာအေးအောင်ပြုလုပ်တာ out out ကအဝေးဒါမှမဟုတ်အပြင်ကိုရည်ညွှန်းတဲ့ adverb ကရိယာဝိသေသနဖြစ်ပါတယ် chill out ရဲ့လုံးောက်ဒီဘယ်ကတော့အေးအောင်လုပ်တာပေါ့ idiom ဆိုတဲ့တွေ့ဝိုက်ဒီဘယ်ကတော့လူတူးစိတ်မတူအောင်စိတ်ထိန်ထားဖို့စိတ်အေးအေးစိတ်ရှိရှိထားဖို့စိတ်ကိုငြိမ်အောင်ထားဖို့ပြောတာဖြစ်ပါလေ။တနည်းအားဖြင့်တော့ဆူနေတဲ့ပူနေတဲ့စိတ်ကိုအေးအောင်ဖြေတဲ့သဘောမျိုးဖြစ်ပါလေ။ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ I know you're angry after you heard the news about your son failing his exams. But chill out and control your anger.
ခင်ဗျားရဲ့သားဆမီးပွဲကြတဲ့တရင်ကြတော့ခင်ဗျားတိတ်ဆိတ်ဆိုးတာကိုကျွန်တော်နားလည်ပါတယ်။ဒါပေမဲ့လို့ကိုယ့်စိတ်ကိုယ်ကိုဖြေစမ်းပါ။ဒေါသကိုထိမှဗျာလို့ဒီပေးရပါတယ်။ပုံမှန်ကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I know you're angry after you heard the news about your son failing his exams. But chill out and control your anger.
စိတ်ကိုဖြေဖို့ထိမ့်ဖို့စိတ်အေးအေးထားဖို့တိုက်တွန်းလို့ရဆိုရင် idiom အသုံးရဘယ်လိုပြောမလဲ။
Chill out.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ ဒလလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့အီရန်အသုံးအင်္ဂလိပ်သင်ခန်းစာတွေကို VO ရဲ့အင်တာနက်စာမျက်နှာမှာပါရော VO ရဲ့ Facebook စာမျက်နှာပါမှာပါပြန်ပြီးတော့လေ့လာနိုင်ကြပါရဲ့ရှင်အခုစီးပွားရေးကဏ္ဍကိုအလှည့်ပေးပါမယ်အမေရိကန်သမ္မတဘရက်အိုဘားမားဦးဆောင်ဖွဲ့စည်းထားတဲ့ YCL လို့ခေါ်တဲ့အရှိတောင်အာရှလူငယ်ခေါင်းဆောင်များအစီအစဉ်မှာပါဝင်တဲ့လူငယ်တွေတခြားဖွံ့ဖြိုးတဲ့နိုင်ငံတွေကလူငယ်ခေါင်းဆောင်တွေစွန့်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်တွေနဲ့အမေရိကန်နိုင်ငံကကမ္ဘာကျော်ကုမ္ပဏီကြီးတွေကတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးကြတဲ့ညီလာခံတရက်ကိုအမေရိကန်နိုင်ငံဝါရှင်တန် DC မြို့မှာစက်တင်ဘာလ28ရက်ကနေ30ရက်နေ့ထိကျင်းပခဲ့ပါတယ်။ဒီညီလာခံကျင်းပခြင်းရဲ့အဓိကရည်ရွယ်ချက်ဟာဒီကမ္ဘာလုံးအတိုင်းအတာနဲ့လူငယ်တွေအများအပြားအလုပ်လက်မဲ့ဖြစ်နေတာတွေအပါအဝင်လူငယ်တွေကြုံနေရတဲ့အခက်အခဲတွေကိုအဖြေရှာရေးနဲ့အလုပ်ကိုင်သည့်ဖန်တီးနိုင်ရေးအတွက်ဖြစ်တယ်လို့ဒီညီလာခံကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံက YCL ခေါင်းဆောင်တဦးဖြစ်သူဆလိုင်းစာငုံစာမုံကပြောပါတယ်ဒီအကြောင်းအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင
်ကျွန်တော်တို့အခုအစီအစဉ်ရတော့ဗောနော်ဒီမှာရှိတဲ့ဒီ American အခြေစိုက်ဗောနော် Making Sense International ဆိုတဲ့အဖွဲ့အစည်းတစ်ခုရှိတယ်သူကဟိုမိဖက်အဖွဲ့အစည်းတွေဗောနော်သူတို့ State Department လည်းရှိတယ်သူတို့အနေနဲ့အများကြီးတူတူတွဲလောက်ထားတဲ့လူတွေရှိတယ်ကျွန်တော်တို့ဒီမနှစ်တုန်းကကွာလာလမ်ပူမှာပေါ့နော်မလေးရှားမှာအဲ့ဒီမှာကျွန်တော်တို့ဒီ making sense ကပဲဒီအာရှတောင်အာရှနိုင်ငံကကျွန်တော်တို့ YCL လူငယ်ဆိုပြီးတော့လေ summit တစ်ခုလောက်နေတယ်သူတို့တရားလေအဲ့ဒီမှာကျွန်တော်တို့ကဒီရမြန်မာပြည်ကလည်းပါတယ်တခြားအာဆီယံနိုင်ငံတွေကလည်းကျွန်တော်တို့အကုန်လုံးလူငယ်တွေ YCL member တွေအကုန်လုံးပါပြီးတော့အဲ့ဒီမှာမလေးရှားမှာပါဖြစ်ကြတယ်အဲ့ဒီဟာဆိုတော့ကျွန်တော်တို့အဲ့တုန်းကတော့အာဆီယံ region အတွက်လုပ်ပေးထားတဲ့အရာဒီ Washington DC မှာကြတော့ကျွန်တော်တို့သူတို့အဲ့ဒီ making sense ကပဲကျွန်တော်တို့အာဆီယံနိုင်ငံမှာရှိနေတဲ့ကျွန်တော်တို့ YCL fellows တွေပေါ့နော်ဒီ alumni တွေကိုကျွန်တော်တို့သူတို့ကဖိတ်ခေါ်တာပေါ့နော်ပြီးတော့အဓိကအဖြစ်လဲကျွန်တော်ခုလက်ရှိမှာဆိုရင်လဲသူတို့လုပ်ထားတဲ့ဟာဆိုရင်လဲဒီကမ္ဘာစီးပွားရေးနဲ့ဆိုင်တဲ့ဟိုဟာအရာလည်းဖြစ်တယ်ပြီးတော့လူငယ်တွေနဲ့ပတ်သက်တဲ့ဟိုဟာပေါ့အလောက်ကန်ခွင့်လန်းနေနဲ့လဲပတ်သက်တဲ့ဒီကျွန်တော်တို့အကြောင်းအရာတွေဟိုပတ်သက်တဲ့ခါကျတော့ကျွန်တော်တို့မြန်မာပြည်မှာရှိဆိုရင်လဲကျွန်တော်တို့ဒီ American တန်ယုံကနေပြီးမှာကျွန်တော်တို့ဒီဟိုဟာကိုပိုင်လုပ်ငန်းလုပ်နေတဲ့လူတွေရောဒါမှမဟုတ်အလားလားရှိနေတဲ့လူငယ်တွေကိုတို့ကကျွန်တော်တို့ nomination လုပ်ပြီးမှာအခုလက်ရှိမှာကျတော့ဟိုဒီဟိုဆက်မိကိုတက်ဖြစ်တာပါကိုဟုတ
်ဒီမှာကောအခုဟို YCL ကတော့ထုံးစံအတိုင်းဆိုရင်တော့သမ္မတဥပမာကဒီအရှိတောင်အရှအာဆီယံနိုင်ငံတွေကလူငယ်တွေအတွက်ရည်ရွယ်ပြီးတော့ပဲသူကဖွဲ့ပေးထားတာပေါ့နော
်ဒါပေမဲ့
အခုဒီအခုဟိုကိုစလိုက်တို့ဒီဝါရှင်တန်မှာလာတက်တဲ့ဆမ်မစ်ကြတော့ကောဟိုအရှိတောင်အရှနိုင်ငံတွေကြီးပါလားတခြားအာဖရိကတို့ဥရောပတို့တခြားလက်တင်အမေရိကတို့ကလူတွေရောပါလားဗျာ
အော်ဟုတ်ကဲ့ကျွန်တော်တို့ဒီအဓိကအဖြစ်တော့ဟိုပါတယ်အာဆီယံနိုင်ငံကကျွန်တော်တို့ဒီ YCL alumni တွေပေါ့နော်ဖယ်လော်တွေပါတယ်ပြီးမှကျွန်တော်တို့တကဘာလုံးနဲ့တိုင်းတာနဲ့ဆိုရင်ကျွန်တော်နိုင်ငံပေါင်း50ကျော်လောက်ကျွန်တော်တို့အဒီမှာလာတက်ကြတယ
်ဒီဟိုတွေပေါ့နော်အာဆီယံလူငယ်တွေရဲ့တခြားနိုင်ငံတွေရဲ့လူလူတွေကိုစုပြီးတော့တွေ့ပေးတဲ့အဓိကရည်ရွယ်ချက်ကပါလဲဗျ
အော်အဲ့ဒါကြတော့ကျွန်တော်တို့တကဘာလုံးဆိုင်ရမှာကျွန်တော်လူငယ်တွေအတွက်ပေါ့နော်ဒီအလောက်အကန့်ခွင့်လန်းရှားပါလာတယ်ပါလာတယ်ပြီးတော့ဘာအခက်ခဲတွေရှိပါရှင်ခေါ်မှုတွေရှိတယ်ဆိုတော့ကျွန်တော်တို့အဓိကတော့အပြေရှားခြင်းနဲ့အဲ့ဒီအပြေရှားခြင်းတဲ့ခါကြတော့ကျွန်တော်တို့ဒီကုနိုင်ငံထင်းမှာဒါမှမဟုတ်ကု region ထင်းမှာဘာဖြစ်နေလဲလူငယ်တွေမှာဘာဖြစ်နေလဲဘယ်လိုမျိုးကျွန်တော်တို့အလောက်ကန်အစ်တစ်ဖန်တီးရမလဲဆိုတဲ့ဟာတွေကျွန်တော်တို့ဒီတကဘာလုံးအတိုင်းအတာနဲ့ပေါ့နော်ဥပမာဒီ foundation တွေကလည်းအများကြီးပါလာတယ်ပြီးတော့တခြားကျွန်တော်Microsoft တွေကလည်းပါလာပြီးတော့ Dell တို့ပြီးတော့ကျွန်တော်တို့ဒီအဓိက USA ကသူတို့ program တွေလူငယ်တွေအတွက်ဒီပါရီဟိုဟာ season လုပ်လဲအလောက်ကန်ခွင့်လန်းတွေပါရီလုပ်လဲအဲ့လိုမျိုးတွေပေါ့နော်အများကြီးအကြောင်းအရာကြီးကိုကျွန်တော်တို့ကတချို့ဆိုရင်သူတင်တာကောင်းကောင်းလေးလုပ်ပြမှာ presentation ပေးကြတယ်အဲ့လိုမျိုးတွေပေါ့နော်အဓိကတော့ကျွန်တော်လက်ရှိကမ္ဘာမှာရင်ဆိုင်နေရတဲ့ဒီအလောက်ကန်ရှားပါလာမှုရေပြီးတော့ migration ပေါ့နော်အဓိကဒီမှာအကြောင်းမှာပြောမယ်ဆိုရင်လည်းကျွန်တော်တို့ဒီဟိုနံ migration ပြဿနာတွေဘယ်လိုဖြေရှင်းကြမလဲပါဒီဟိုအဓိက issue တွေရှိတယ်ဆိုတော့ဟာအလုံးကျွန်တော်တို့အဓိကအမြင်ချင်းဖလေဖို့အတွက်အဓိကဟိုဖြစ်တယ်လို့ပေါ့
ကိုစလိုက်နှုတ်ကရောမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ဗားဒီများတင်ပြဆွေးနွေးခဲ့ကြပါတယ
်အများစုပြောကြတာကနိုင်ငံအလိုက်မဟုတ်ဘင်းနဲ့ကျွန်တော်တို့ဒီက foundation တွေပြီးတော့ NGO ပိုင်းတွေပြီးတော့တချို့ဟိုဟာသူတည်တနာကုမ္ပဏီတွေပြီးတော့အဲ့ဒီ entrepreneur အောင်မြင်နေတဲ့ကျွန်တော်တို့သူတီထွန်သူတွေရေရဲ့အဓိကအမြင်ကိုကျွန်တော်တို့ကသူတို့က presentation ပေးတယ်ပြီးတော့ဆွေးနွေးတယ်အဲ့ဒီမှာကျွန်တော်တို့ကအဲ့ဒီ ကောင်းစဉ်လိုက်ကိုစိတ်ဝင်စားရအရာအပေါ်မှာမူတည်ပြီးမှကျွန်တော်အားလုံးမှာဝင်ပါဖြစ်တယ်ကျွန်တော်မြန်မာပြည်နဲ့ပတ်သက်ပြီးတော့ပြောလို့ဟိုဟာဟိုဒီလိုမျိုးအချိန်တက်တက်ပေးတာမျိုးမရှိဘူးဒါပေမဲ့ကျွန်တော်ကဘာရသွားလဲဆိုတော့ပြောခွင့်မရပဲမြန်မာကမြန်မာနိုင်ငံနေမှာဟိုအိန္ဒိယဆိုတော့ဥပမာအိန္ဒိယဆိုရင်လည်းသူ့နိုင်ငံမှာရှိနေတဲ့အိန္ဒိယနိုင်ငံကဖောင်ဒေးရှင်းတစ်ခုရှိတယ်အဲ့ဒီဖောင်ဒေးရှင်းကအဲ့ဒီ through ဒီအိန္ဒိယနိုင်ငံမှာပါလုပ်နေလဲဒီလူငယ်တွေနဲ့ပတ်သက်ပြီးတော့အလောက်ကန်ခွင့်လန်းနေပါလုပ်တော့ပေးနေတယ်သူရဲ့ program activity လေးကိုသူအကုန်လုံးပြောပြသွားတယ်ပြီးတော့တန်တဲ့လူတွေကြတော့လေကျွန်တော်တို့ဒီ corporate တွေပေါ့နော်ဥပမာ Ford တို့ဒီ company အတွက်လူငယ်ပိုင်းဆိုင်ရာမှာ director တွေဆိုနေသူရဲ့ Ford Foundation နဲ့လောက်လက်ရှိလူငယ်တွေပေါ်မှာလောက်ဟိုဒီလုပ်ငန်းလုပ်နေတဲ့အရာဘယ်လိုမျိုး strategy တုံးပြီးမှလူငယ်တွေဟို target ထားပါတယ်ဆိုတဲ့ဟာကြီးအဲ့လိုမျိုးပဲကျွန်တော်တို့နားထောင်ခင်ရခဲ့တယ်ဟုတ
်အခု Coast Line တို့ဒီ summit ကိုတက်ပြီးတော့မြန်မာနိုင်ငံမှာပြန်ပြီးတော့အသုံးချလို့ရနိုင်တယ်ဆိုတဲ့သဘောကကိုကောင်းထဲမှာပေါ့နော်အတိဝင်သွားတဲ့သူတို့ရှိရာနမူနာလေးတွေအတွေ့အကြုံကောင်းနေပါတယ်များရလဲဗျဟ
ိုအတွေ့အကြုံဆိုတာကျွန်တော်အများကြီးရသွားတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်အဲ့ဒီမှာဝင်ပြီးတော့အဓိကဆွေးနွေးဖြစ်ကြတဲ့အကုံလုံးတွေအားပေါ့နော်ဝင်ပြီးတော့ presentation ပေးတဲ့အဖွဲ့အစည်းရတော့ဒါမှမဟုတ်လဲ panel discussion လုပ်တဲ့ချိန်မှာအလုံးနီးပါးပြောနေကြတာဟာပါလဲဆိုတော့အဓိကအဖြစ်ကျွန်တော်တို့technology ကိုနှီးပညာပေါ့နော်နှီးပညာဘလောက်အရေးကြီးတယ်လဲဆိုတဲ့ဟာအဓိကတော့ highlight လုပ်ပြီးတော့ပြောကြသွားတယ်ပြီးမှနောက်တစ်ခုကစိုက်ပျိုးရေးနိုင်ငံကိုအခြေခံပြီးမှဒီနိုင်ငံကိုပေါ့နော်ဥပမာအာဖရိကတို့ပေါ့နော်အဲ့ဒီမှာဆိုရင်တို့အာဖရိကမှာစိုက်ပျိုးရေးနဲ့အောင်မြင်နေတဲ့လူတွေတို့မှလည်းဘာမှဟိုဖက်ဆန်လည်းမရှိကြဘူးတို့လုပ်ငန်းလုပ်ခါစားတယ်မှာဒါပေမဲ့တို့ဘယ်လိုအောင်မြင်မှုရခဲ့တယ်လဲပြီးတော့တို့အစိုးရနဲ့ဘယ်လိုအတူတူလက်တွဲပြီးမှဘလူးဖြည့်ရှင်းတယ်လေဒီပြဿနာဥပ္ပါတော့လေယာမေယာမေပိုင်ဆိုင်မှုဒီလေယာမေပိုင်ဆိုင်မှုဒီကစားသူတို့ဘလူးတွဲလို့ရတယ်လေပြီးတော့သူတို့ market ကိုဘလူးဟိုထိုးဖောက်ရတယ်လေပြီးတော့ဘယ်ဟာဘလူးမျိုး skill တွေကိုသူတို့ဒီ NGO တရားနေဘလူးမျိုးသူတို့ကိုဒီ capacity building တွေပေးတယ်လေဆိုတော့အများကြီးကျွန်တော်တို့လေ့လာလို့ရတယ်ဥပမာဆိုပါဆိုကျွန်တော်တို့မြန်မာပြည်မှာဆိုရင်လက်ဆက်ပြိုးရေးကိုအခြေခံတဲ့နိုင်ငံဒါပေမဲ့ကျွန်တော်တို့ဟိုမှာကကျွန်တော်တို့စိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့အောင်မြင်နေတဲ့အောင်မြင်တဲ့အဖွဲ့အစည်းဆိုတာတိတ်တော့ကျွန်တော်တို့မကြားဘူးပေါ့နော်လူနာမည်နဲ့ဖြစ်ဖြစ်ရောကုမ္ပဏီနာမည်ဖြစ်ဖြစ်ရောဥပမာဆန်စပါးပို့ရဆိုရင်လည်းမြန်မာပြည်ဆန်စပါးပို့တယ်လို့ပဲတည်တယ်။ဒါပေမဲ့ဆန်စပါးကိုမှဘယ်လိုမျိုးနည်းပညာနဲ့ထုတ်လုပ်ပြီးတော့ဘယ်လိုဒီတခြားနိုင်ငံကိုပို့ပါတယ်ဘယ်လိုမျိုးဒီကုမ္ပဏီအဖွဲ့အစည်းဆိုတဲ့ဟာတွေကျွန်တော်တိတ်မတွေ့ရဘူးပေါ့နော်။အဲ့ဒါကြောင့်ကျွန်တော်တို့အမှ learning process တွေအများကြီးတွေ့ရတယ်ပြီးတော့ technology ကလူငယ်တွေမှာဟိုဘယ်လောက်ထိသူတို့အာရုံစိုက်တယ်လဲဆိုတာကျွန်တော်အများကြီးမြင်လို့ရသွားတယ်။တခြားဖွံ့ဖြိုးတိုးတက်စေနိုင်ငံဖြစ်တဲ့အာဖရိကတွေရောပြဆက်ပြိုးရေးကိုခြေခံပြီးတော့နိုင်ငံကိုတိဆောက်နေတဲ့နိုင်ငံဟိုဟာလူငယ်တွေမှာဘာတွေလုပ်နေကြလဲဆက်ပြိုးနေပတ်သက်ပြီးတော့အဲအဲ့လိုမျိုးလေးတွေကဒီကျွန်တော်တို့အများကြီးကျွန်တော်တို့ဟို landing လောက်တာအများကြီးရှိတာပေါ့။ဘာလို့ဆိုတော့ကျွန်တော်တို့နိုင်ငံလည်းဆက်ပြိုးရေးကိုမှဒီခြေခံပြီးမှဟိုအသက်မွေးပြုကြတဲ့နိုင်ငံကိုအဲ့ဒီမှာကျွန်တော်တို့နိုင်ငံမှာဘယ်လောက်ထိအရေးကြီးတယ်လဲဆိုတာအများကြီးတင်လို့ရတာ။
ကိုဇော်ဝင်းလှရဲ့စီဝါရေးအစီအစဉ်ဖြစ်ပါရဲ့ရှင်အခုဥဆက်မိုးဝေကောက်နှုတ်တင်ပြထားတဲ့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကိုထုတ်လွှင့်ပေးဖို့ကြိုးစားကြည့်ပါဦးမယ်ရှင
်မြန်မာနိုင်ငံရဲ့အာသာကျဲဆိုပြီးတော့ထိုင်းနိုင်ငံတို့ဘန်ကောက်ပို့သတင်းစာရဲ့စီဝါရေးခဏမှာဆောင်းပါရှင်နရီရက်ဝီရဖုံကမြန်မာနိုင်ငံကတီလဝအထူးစီဝါရေးဆောင်မှာပြည်ပကယင်းနှိမ့်နှံသူတွေအတွက်မျက်စိကျစရာအချက်ကတော့စီဝါရေးဖွံ့ဖြိုးစတိုင်းပြည်ဖြစ်တာရဲ့ပြည်တွင်းနဲ့ဒေသတွင်းဝေလူအားရဲ့အလုသမားစီတက်တာတယ်ဆိုတဲ့အချက်တွေဖြစ်တယ်လို့ရေးသားထားပါတယ်။ကမ္ဘာအဆင့်လုပ်ငန်းရှင်တွေဟာတရုတ်နိုင်ငံကိုသူတို့ရဲ့ကုန်ထုတ်လုပ်ငန်းအခြေစိုက်ရာနေရာအဖြစ်ထားဖို့စိတ်ဝင်စားကြတော့ပဲသူတို့ရဲ့အခြေစိုက်ရာအရက်ကိုအာဆီယံတန်းပြည်တွေရှိရွှေ့ပြောင်းလာနေကြရမှာမြန်မာနိုင်ငံလည်းအပါအဝင်ဖြစ်လာပါတယ်။အဓိကအချက်ကတော့လူအားကဈေးနှုန်းတက်တာတဲ့အလုသမားတွေအလျံပဲပေါများနေတာကတကြောင်ထောက်ပံ့ပို့ဆောင်ရေးမှာပြူဟာမြောက်အချက်ချာကြတဲ့နေရာဖြစ်နေတာကြောင့်လို့ထောက်ပြထားပါတယ်။အာဆီယံ၁၀နိုင်ငံထဲမှာမြန်မာနိုင်ငံရဲ့စီးပွားရေးနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကြောင့်အရှင်ဟုန်နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်နေမှုဟာ2020ခုနှစ်ထိဆက်လက်ပြီးတော့တည်ရှိနေမယ်လို့မျှော်လင့်ထားတဲ့ကြောင်းလဲရေးသားထားပါတယ်။မြန်မာနိုင်ငံရဲ့ GDP ပြည်တွင်းအတည်ငြိမ်ထုတ်ကုန်တန်ဖိုး2008ခုနှစ်မှာ17ရာခိုင်နှုန်းရှိရာကနေ2015ခုနှစ်မှာ34ရာခိုင်နှုန်းဖြစ်လာပြီးတော့ဆက်လက်ပြီးတော့လည်းမြင့်တက်လာနေတယ်လို့ဆိုပါတယ်။ပြည်တွင်းမျက်နှာစာမှာဆိုရင်မြန်မာနိုင်ငံအတွင်းကြီးထွားလာနေတဲ့မော်တော်ကားတွေ၊ဆောက်လုပ်ရေးပစ္စည်းကိရိယာတွေ၊လျှက်စစ်နဲ့စက်ပစ္စည်းအတုံးဆောင်တွေမှာယင်းနှိမ့်နှံမှုအတွက်အခွင့်အလမ်းတွေရှိနေပါတယ်။လက်ရှိအခြေအနေမှာအဲ့ဒီပစ္စည်းတွေကိုပ ီပကနေတင်သွင်းနေရတာဖြစ်တယ်လို့ထောက်ပြထားပါတယ်။တက်တာတဲ့အလုသမားစည်းနဲ့အခွန်အတုပ်အဖိုးခါတွေကြောင့်ဒေတာတွင်စီးပွားရေးပြင်ဆိုင်မှုကိုအားဖြစ်ပေးနေတယ်လို့ဖြစ်စီပါတယ်။ဒါပေမဲ့အခြေခံအဆောက်အုံအားနည်းမှုနဲ့လျှက်စစ်တအားလိုမရှိမဖြစ်လိုအပ်တဲ့အရာတွေမှာအားနည်းနေတာကရေရှည်စီးပွားရေးစီမံကိန်းအတွက်အခန့်အတားတွေဖြစ်နေပါသေးတယ်လို့ဆိုပါတယ်။လောလောဆယ်အထူးစီးပွားရေးစီမံကိန်းဇုံ၃ခုရှိပါတယ်။ရန်ကုန်မြို့အနီးမှာဂျပန်မြန်မာတီလဘွားအထူးစီးပွားရေးဇုံဂျပန်နိုင်ငံကကြောထောက်နောက်ခံပေးထားပြီးတော့ထိုင်းနဲ့မြန်မာပူးတွဲအကောင်အထည်ဖော်မဲ့ဒဝဲအထူးစီးပွားရေးဇုံနဲ့မြန်မာနိုင်ငံအနောက်ချမ်းမှာတရုတ်နဲ့မြန်မာကြောက်ဖြူအထူးစီးပွားရေးဇုံစီမံကိန်းတို့ဖြစ်ပါတယ်။ဒဝဲအထူးစီးပွားရေးဇုံဟာဖြစ်ပေါ်တိုးတက်မှုနှေးကွေးနေပေမဲ့အရှိတောင်အာရှမှာအကြီးအမားဆုံးစီးပွားရေးဇုံစီမံကိန်းဖြစ်ပြီးကြောက်ဖြူစီမံကိန်းကတော့စင်ကာပူနိုင်ငံနဲ့အပြိုင်ဆက်သုံးစီနဲ့တန်ငွေတင်ပို့ရောင်းချရမှာအချက်ချဖြစ်လာလိမ့်မယ်စသဖြင့်ရေးသားထားပါတယ်အပြည့်စုံကိုဘန်ကောက်ပို့မှာဖတ်ရှုနေပါတယ်မြန်မာတပ်ဖွဲ့ဝင်တွေဟာလိုင်ဘေးရီးယားနဲ့တောင်ဆူဒန်နိုင်ငံတွေမှာကုလသမဂ္ဂညီညာရေးထိန်းသိမ်းရေးတပ်ဖွဲ့ဝင်တွေအဖြစ်တာဝန်ထမ်းဆောင်နေကြပြီဖြစ်တယ်ဆိုပြီးတော့ AIRI Magazine မှာဆောင်းပါးရှင် Seamus Matoff ကရေးသားထားပါတယ်မြန်မာတပ်မတော်ဆိုတဲ့မြန်မာစစ်တပ်ကတပ်ဖွဲ့ဝင်တချို့ဟာအာဖရိကတိုက်မှာညီညာရေးထိန်းသိမ်းမှုဆေးလွှတ်ထားတဲ့လုပ်ငန်းစဉ်အစီအစဉ်တစ်ခုမှာညီညာရေးထိန်းသိမ်းရေးတပ်ဖွဲ့ဝင်တွေအဖြစ်တာဝန်ထမ်းဆောင်နေကြပြီးဒါဟာရာစုနှစ်တဝက်တာကာလအတွင်းမြန်မာစစ်တပ်ကနေပထမအဆုံးဆေးလွတ်တာဝန်ပေးခဲ့တာဖြစ်ပါတယ်။တပ်ဖွဲ့ဝင် 12,500 ရှိတဲ့ကုလသမဂ္ဂညီညာရေးထိန်းသိမ်းရေးတပ်အတွက်နိုင်ငံပေါင်း62နိုင်ငံကစစ်ဖက်နဲ့ရဲတပ်ဖွဲ့ဝင်တွေဆေးလွတ်ပေးပို့ထားတာဖြစ်ပါတယ်။အခုလိုမြန်မာနိုင်ငံကတပ်ဖွဲ့ဝင်တွေပို့လွတ်ထားတဲ့အတွက်မြန်မာတပ်မတော်အတွက်အကျိုးရှိစေမှာပါ။နိုင်ငံတကာတပ်ဖွဲ့တွေရဲ့စံချိန်စံညွှန်းနေပြုမှုကြင်ညာပုံတွေနိုင်ငံတကာအတွေ့အကြုံတွေကိုလေ့လာစီးပွားခွင့်ရမှာဖြစ်တယ်လို့မြန်မာတပ်မတော်အကြောင်းစာရန်နေစာအုပ်တွေရေးသားပြုစုခဲ့မှုတဲ့ဩစတြေးလျပညာရှင်အန်ဒရူးဆက်ကပြောဆိုတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်အပြည့်စုံကို erawadi.com မှာဖတ်ရှုနိုင်ပါတယ
်ဦးစာမိုးဝေမှာရှင်အခုတော့ကိုအောင်အောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆောင်နဲ့အမေရိကန်တခွင်ကိုနားဆင်ကြရအောင်ပါရှင်
တော်ဒီမကြခင်တော့ပဲပေါ့လေနယူးယောက်မြို့မှာကိုအုတ်ကမင်းမောင်ပါဝင်ပြီးတော့တရုတ်ဆောင်ထားတဲ့ဇလန်းကိုပေါ့ဒါပေးတက်တင်နဲ့ဟိုမိတ်ဆက်ပေးခဲ့တယ်တခါဒီကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မှာလည်းပဲတွားပြီးတော့ဒီဇလန်းကိုပြသခဲ့တယ်ဆိုပြီးကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီရုပ်ရှင်အကြောင်းအရင်ဆုံးစပြီးတော့ပြောပြပေးပါလား
โอเคဇကားနဲ့မြန်မေးထုတ်များဒီပါပါကျွန်တော်နဲ့သူရင်းရင်းကြော်အင်းနဲ့သူနဲ့တရုတ်ဆောင်ပေါင်းများစွာတရုတ်ဆောင်ထားပါတယ်ဒါရိုက်တာတော့ကိုညုံဝင်းနဲ့မှာဒီဇကားတော့မြန်မာပြည်မှာအရင်တော့မရှိခဲ့ဘူးရှိခဲ့ဘူးလေဆိုတာကလည်းဟိုဟာဟာသအနေနဲ့ရှိခဲ့တာများတယ်ဒီလိုမျိုးအတီကားမရှိသားမြန်မာနိုင်ငံပထမဆုံးဟိုဆက်ရှိတော့ကားလို့ပြောရတယ်ရပါဘူးเนาะအဲ့ဒီလိန်စစ်သူအကြောင်းရိုက်ပြတဲ့စကားပ
ါအခုလောအမေရိကမှာလာပြီးတော့ပြသတဲ့အခါမှာဟိုအင်္ဂလိပ်စာတန်းထိုးနဲ့လဲပြသတယ်ဆိုတော့ဒီရုပ်ရှင်နဲ့ပတ်သက်ပြီးတော့ဒါဟိုနိုင်ငံတကာဈေးကွက်အထည်ကိုထိုးဖောက်ဖို့အစီအစဉ်ရှိပါလားခင်ဗျ
ဒီစကားတော့ဒီလိုနိုင်ငံသားမှာပြသဖို့ဆိုတော့သူဆက်တိုက်ပြီးထိုးတယ်ပြီးတော့ဒီနယူးယောက်မှာပြရတယ်နိုင်ငံသားလူတွေလာကြည့်ရမမာတွေနဲ့လည်းအများကြီးတွေ့ခဲ့တယ်နောက်ပြီးတော့တခြားဒီနိုင်ငံသားလူတွေလေဟိုအမေရိကန်တွေရောလူပေါင်းစုံမျိုးပေါင်းဆိုပေါ့နော်စပယ်လစ်ရောလာကြည့်တာတွေ့တယ်လာကြည့်ပြီးတော့ကျွန်တော်လည်းကျွန်တော်တော့ကြည့်တဲ့အချိန်မှာလည်းတွေ့နှုတ်ဆက်ပြီးတော့သူတို့ရဲ့ feedback တွေလည်းနားထောင်ပြီးဗီဒီယိုရိုက်ခဲ့အဲ့ဒီအရာလေးပေါ့နောက်အဲ့ဒီမှာလည်းလိုပဲဟိုကသူတို့ဒီနိုင်ငံလူတွေလာကြည့်ပါဒီလိုမျိုးထိုးတဲ့စက်ပယ်တွေထိုးတဲ့အတွက်နိုင်ငံတကာအနေနဲ့ဒီမှာစကားဟိုလေသူတို့အနေနဲ့ကြည့်ဘူးတွေ့ကြုံဘူးတော့ပါတော့ဘာရှိသေးကောင်းပါလေနောက်ထပ်လည်းဒီလိုကားမျိုးအများကြီးထွက်လာမယ်လို့လည်းကျွန်တော်မျှော်လင့်ပါတယ
်ဟုတ်ကဲ့ဟိုဇလန်းအကြောင်းလေးကိုရောနည်းနည်းအချင်းချင်းလေးပြောပြပေးပါလား
အေးရပါလိမ့်မယ်ဟိုဟာဒီလိုမျိုးကြောင်းမှသူတို့အနေနဲ့စိတ်မိသွားကြတယ်တကယ်တော့သင်ဖြစ်သွားကြတယ်။နောက်ပြီးကြတောင်းပြီးသွားတော့အဲ့ဒီတည်းတယောက်ကမိဘပေးစားပေးမယ်ယူလိုက်ရတယ်။ဒါပေမဲ့သူအဲ့ဒီကောင်ကမပြောဘူး။သူတကယ်ချစ်တာအဲ့ကောင်လေးကိုတိတ်တယ်။အဲဒါမဲ့မင်းသမီးရောမသိဘူးပေါ့နော်။မင်းသမီးပြန်နောက်ကြတော့အချိန်ကျတော့သူတန်မြေရကြီးလာပြီးတိတ်သွားတယ်။ဇလန်းအဲ့လိုမျိုးပေါ့။ဟုတ
်။ကိုအုတ်ကမင်းမောင်ရဲ့ဇလန်းကိုလာကြည့်တဲ့မြမပေးသက်တွေရှိရတော့ဘလို့တုံ့ပြန်တန်းကြားပါလဲ
။လောမြို့နဲ့အလီမှာလာကြည့်ရင်မှကျတော့ဒီမှာနေတဲ့လူတွေကျတော့ဟိုအမြင်တွေကတော့အမှန်တိုင်းပြောရင်တော့အမှန်တိုင်းပြောရင်တော့မြင်ကျင်နေပြီးတော့လူတွေပေါ့နော်သူတို့လက်ခံနေဒီလိုမျိုးဒီလိုမျိုးတွေသူတို့ပ တဝင်းကျင်မှာနေသူကတွေ့နေရအောင်ဒီလိုစိန်သူဟိုချစ်သူတွေကေးလက်စပီယန်တွေဆိုတာဒီနိုင်ငံတော်တော်အဆမ်းမဟုတ်ဒီနိုင်ငံမှာလဲလူသားအလုံးကိုချက်တီပေးတဲ့ human right တွေရှိတယ်ဆိုတော့ဒါဒီအဆမ်းမဟုတ်တယ်ဆိုတော့သူတို့ကလိုက်ခံတယ်မြန်မာပြည်အနေနဲ့လည်းဒီမျိုးဖြစ်နေပါဘောအဲ့တော့လာတီရဲ့လူတွေကတော့တိုက်ကြတယ်ဆန်ကဟိုစသိမ်းမှာလဲထစ်စလေးပါတယ်စကားလုံးနဲ့ထစ်စလေးပါသူတို့အနေနဲ့လဲအမျိုးလင်းထားတဲ့ဆန်လားပေါ့နော်အဲ့လိုဖြစ်သွားတော့အဲ့ဒီတော့လည်းတော်တော်လေးကို 95% လောက်ကတော့ positive ဘက်ကနေ feedback ကျန်ကြရပါတယ်
ဆိုတော့ဒီရုပ်ရှင်ဇလန်းကိုအခုဒါအမေရိကန်မှာလာပြရဲဆိုတော့ဟိုတခြားဒီနယူးယောက်နဲ့ဒီလော့စ်အိန်ဂျလိစ်အပြင်တခြားဘယ်မြို့တွေမှာပျောက်ဖို့အစီအစဉ်ရှိပါလဲ
USA မှာတော့ဒီအိမ်မှာမြို့ပဲလို့ပြောပါတယ်ဟိုကမြန်မာအခြားဘက်မှာတော့ကမ္ဘောဒီးယားမှာပျောက်ဖို့ထင်ကြတယ်လေအဲ့ဒါပြောတယ်နောက်စင်ကာပူနဲ့ထိုင်းကတော့သူတို့ try နေတော့လို့ကြားတယ်တိတ်ချာတော့မသိသေးဘူးပေါ့ဒါပေမဲ့သူကြေကြရင်တော့ပြင်ရမှာပါ
ဒီမေထုံရာသီပွားဇလန်းရဲ့ခုနဲ့ပတ်သက်ပြီးတော့ကိုဥက္ကမင်းမောင်ရဲ့အတွေ့အကြုံလေးလေးနည်းနည်းပြန်ပြီးတော့မျှပေးပါအောင
်အာဒီစကားကကျွန်တော်ဗလိပညာလောကမှာမရိုက်တာရှင်းနှစ်ရှိသွားပြီပေါ့အဲ့ကျွန်တော်ငယ်ရောတိကျဆောင်လုပ်ခဲ့စကားလေးတုံးဆွေးကြောက်လိုက်ခဲ့အဲ့ပြီးတော့ဗလိပညာလုပ်တွေနားပြီးတော့ကျွန်တော်အမေရိကန်မှာကျောင်းလာတက်ကျောင်းလာတဲ့ဒီမှာဆက်နေဖြစ်သွားတာပေါ့အဲ့ဒီကနေမှဒီကကျွန်တော်ဒီညလောက်ကနေခွေတောက်ပေါ်ရှင်းနှစ်နေမှပြန်ရဖြစ်တဲ့ပထမဆုံးစကားပေါ့အဲဒီကဝေဖန်တယ်နဲ့အများကြီးကြုံခဲ့ရတယ်ဟိုကအတိုက်ခိုက်တီကိုဒါပြည်တယ်မျိုးမောင်းဆုံးကြုံခဲ့ရတယ်ဟိုကခက်ကတော့ရိုက်ကူးရေးပိုင်းမှာတော့သူတွေတူတူရောမရှိခဲ့ဘူးကိုညီမင်းတွေအရန်တက်တယ်အိုင်ဒီတော့အရန်လောက်ရတယ်ဒါပေမဲ့သူစကားရိုက်ရင်လည်းအရန်ရှိတော့တချို့ကအပြက်လိုက်တာလည်းပါတယ်ကိုယ်အိုက်တင်ရိုက်တော့ဆက်ပြီးတော့ဟိုကအခန်းလေးဟိုတချို့အခန်းလေးရှော့သွားလည်းရှိတယ်ဆိုတော့အဲ့လေးတော့ပြင်ပြီးတော့နည်းနည်းတချို့ဟိုအတိအကျလေးမပါလာဘူးဟိုခန်းလေးမပါလာဘူးတော့တွေ့ရတယ်ဒါပေမဲ့ဟိုဒါပေမဲ့လည်းဒါဒါတာအနေနဲ့ဒီလိုသိလို့ခိုက်တာပေါ့ဟိုဆက်လာဟို PPTV ဝင်တဲ့ချစ်ချစ်လေးဖြစ်သွားလို့တော့ဟိုကကောင်းပါတယ်
ဟိုအခုလိုမျိုးပေါ့လေဒါဟိုနှစ်တည်းအကြာကြီးနေပြီးတော့မှတခါရုပ်ရှင်လောကရဲ့အမှုပညာလောကရဲ့ကိုပြောင်းဝင်လာတယ်ဆိုတော့ဟိုပြောင်းဝင်လာတဲ့ရုပ်ရှင်ဇလန်းကိုစရိုက်တဲ့အခါမှာလည်းပဲအခုလိုဝေဖန်မှုတွေနဲ့ရင်ဆိုင်ရတယ်ပေါ့လေဆိုတော့ဟိုနောက်ထပ်ကောပေါ့လေအခုလိုဝေဖန်ခံရနိုင်လောက်တဲ့ရုပ်ရှင်ဇလန်းမျိုးတွေရိုက်ကူးရမယ်ဆိုရင်ရောလက်ခံပြီးတော့ရိုက်ကူးပေးသွားဖို့အခြေရှင်ရှိပါလား
နောက်ထပ်ဗာမဲဇလန်းကဒီလိုလူကြီးအပေါ်အကျိုးပြုမယ် positive ဘက်ကအကျိုးပြုတဲ့ဇလန်းမျိုးဆိုရင်ဝိပန်လာတော့နေရာအိမ်မှာရှိနေပါပါပဲဒီလိုလူမျိုးတွေရတယ်တက္ကသိုလ်လုံးမှာရှိတယ်မြန်မာပြည်မှာလည်းရှိတယ်အဲ့တော့ဒီဟာအပြင်မှာဒီလိုကြီးနေတော့မဟုတ်ဘူးတခြား difficulty ဖြစ်ဖြစ်ဘယ်လိုပဲဖြစ်ဖြစ်ရဲ့ဟိုအဲ့လိုလူတွေကိုစားပြီးရိုင်းမယ်ဆိုတာမျိုးဒါမှမဟုတ်ဇလန်းဆမ်းမယ်ဆိုတော့ကျွန်တော်ရိုက်ဖြစ်မှာပါဟိုကပြောရတဲ့လူကတော့ပြောနေမှာပဲပေါ့ဒါပေမဲ့ account positive ဘက်ကနေအကျိုးတရားမှု consequence များမယ်ဆိုတော့ကျွန်တော်ကတော့ရဖြစ်ပါပါကျွန်တော်အလိုမျိုးဟိုအစိုးဝေဖန်တာပြီးတော့တိတ်ကယူမဆိုင်တော့
ကိုကမင်းမောင်ကအခုဒါအမေရိကမှာပဲနေတာဆိုတော့ဥမာဟိုမြန်မာပြည်ကိုဘယ်တော့လောက်ပြန်သွားပြီးတော့ဒီအနုပညာလုပ်ငန်းတွေလုပ်ဖို့အစီအစဉ်ရှိသေးလဲ
ကျွန်တော်အခုဘာလို့ငိုင်းနေပြန်လဲငိုင်းနေပြန်ပြီးတော့ဟိုမှာဒီစကားကဒီမှာမပြသေးဘူးဆိုတော့အဲ့ကျွန်တော်ပြန်တဲ့ချိန်တော့အခုဘာလာတွေတော့ရုံတင်မယ်လို့ပြောတယ်အဲ့ကြတော့ပြည်သက်တွေနဲ့တွေ့ဖို့ရှိပါတယ်ပြီးသွားရင်ကျွန်တော်ရဲ့တကူအော်ကန်ထုတ်ဖို့ရှိတယ်။နောက်ပြီးတော့နိုဝင်ဘာမှာကျွန်တော် Mr. Tourism World 2016ပြန်ပွဲကိုမြန်မာကိုစားပြုစီရောတော့ပြန်လို့ရှိတယ်။အဲ့ဒါပြီးသွားရင်ဒီဇင်ဘာပြည့်ဇန်နဝါရီလောက်တော့ဒီခဏပြန်လာမယ်လို့ထပ်မံထားပါတယ်
။ဟုတ်ကဲ့ဆိုတော့ဟိုအမေရိကမှာနေတဲ့ဒါသူအမှုပညာလောကရုပ်ရှင်သရုပ်ဆောင်တူအနေနဲ့ပေါ့လေ။ဆိုတော့ဒါတစ်ဖက်ကလည်းပဲကိုကဟိုမြန်မာတယောက်ဖြစ်တဲ့အခါကျတော့ဒါမြန်မာနဲ့ပတ်သက်တဲ့ဒီအမှုပညာဖန်တီးမှုတွေရုပ်ရှင်ဇာတ်လမ်းတွေကိုလက်ခံရေးကူးတဲ့အခါမှာဘလို့အခက်အခဲတွေတွေ့ရလဲခင်ဗျ။ဟ
ုတ်အဲ့ဒါအခက်အခဲတော့ရှိတယ်ဒီအမှုပညာလောက်ကပြန်လုပ်ပြီဆိုတော့မြန်မာပြည်မှာအများကြီးရှိနေမှာပို့အဆင်ပြေမှာဒါပေမဲ့ကျွန်တော်ကလည်းခြေနေအကြောင်းအကျောင်းပေါ့ကိုရွေးချယ်ထားတဲ့ career line အကြောင်းအကျောင်းကလွယ်နှစ်ဖက်လုံးတော့ balance ဖြစ်နေတော့အဲ့လိုပဲသွားလိုက်ကြတဲ့ကောင်ဖြစ်နေတာပေါ့အဲ့ဒီတော့လည်းခွေးတွေဆုံးရှုံးတာတော့အများကြီးပဲဘလို့လက်စုပ်ဆုံးရှုံးရတော့အဲ့ဘယ်တန်းနိုင်လဲပေါ့နော်ဒါပေမဲ့ဖြည်းဖြည်းချင်းတော့ကိုသွားခြင်းနဲ့ဘန်းနိုင်တော့သဖြင့်ချင်းတော့သွားလိုက်ရပါပဲနှစ်ဖက်လုံးမှအဆင်ပြေအောင်ပေါ့
ကိုအောင်အောင်စီစဉ်တင်ဆက်ပေးနေတဲ့တုတ္တဆောင်လင်းအမေရိကန်တခွင်ကိုနားဆင်ခဲ့ကြရတာပါရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
စကန်60တိုင်းမှာအသက်18နှစ်အောင်မိန်းကလေးဦးရေပြည့်မြ28ရောက်လောက်ဟာအိမ်အောင်ချခံနေကြရပါတယ်။ကလေးအရွယ်သူတို့သမီးလေးတွေဖြစ်ဒီမိန်းကလေးတွေဟာမကြခဏကြောင်းထွက်ကြရတာပါ။သူတို့အတွက်စီးပွားရေးအခွင့်အလမ်းတွေလည်းအကန့်အသတ်တွေရှိပါတယ်။ဒီမိန်းကလေးတွေဟာကျန်းဖက်ခံရမှုကနေ HIV AIDS လို့လိင်ကတဆင်ကူးစက်တတ်တဲ့ရောဂါတွေထိကျန်းမာရေးအန္တရာယ်နဲ့ကြုံရနိုင်တဲ့အခြေအနေလည်းပိုများပါတယ်။သမယိုးကြလုပ်ငန်းခွင်တွေအပါအဝင်ကနအတိုင်းမှာအမျိုးသမီးတွေပါဝင်မှုတိုးလာအောင်အမေရိကန်ပြည်ထောင်စုကလှုံ့ဆော်နေပြီးအမျိုးသမီးတွေရဲ့အပြည့်အဝပါဝင်မှုကအမျိုးသမီးတွေအတွက်သာမကသူတို့ရဲ့မိသားစုတွေနဲ့သက်ဆိုင်ရာတိုင်းပြည်တွေအတွက်လည်းပဲကောင်းတဲ့အကြောင်းမကြသေးခင်ကပြုလုပ်တဲ့လွှတ်တော်ကြားနာပွဲမှာနိုင်ငံတကာအမျိုးသမီးရဲ့အမေရိကန်ထူးတန်တမန်ကက်သရင်ရက်ဆယ်ကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းဒီလိုပါဝင်နိုင်ဖို့အတွက်အရွယ်မရောက်သေးပဲကလေးအိမ်အောင်ချခံရမှုကကြီးမားတဲ့အတားအဆီးတစ်ခုဖြစ်နေပြီးမိန်းကလေးတွေအနေနဲ့သူတို့ရဲ့ပညာသင်ယူနိုင်စွမ်းအားနဲ့သူတို့ရဲ့ပတ်ဝန်းကျင်လူအတိုင်းဝိုင်းတွေနဲ့စီးပွားရေးနယ်ပယ်တွေမှာအကျိုးပြုနိုင်စွမ်းအားတွေဆုံရှုံကုန်ပါတယ်။အရွယ်မတိုင်ခင်အိမ်အောင်ချခံရမှုဟာမီယိုဖလာတလေးထုံးစံအရကြားမခွဲခြားမှုဆင်းရဲမွဲတေမှုအကြမ်းဖက်မှုနဲ့မလုံခြုံမှုတွေအပါအဝင်အကြောင်းရင်းတွေမျိုးစုံရှိပါတယ်။ဒီလိုအခြေအနေတွေကိုရောက်လာအောင်လဲသက်ဆိုင်ရာတိုင်းပြည်တွေကမတည်ငြိမ်မှုပဏိပခတွေနဲ့လူသားချင်းစာနာမှုအရေးပေါ်အခြေအနေတွေကတွန့်ပို့လေရှိတတ်ပါတယ်။အရွယ်မတိုင်ခင်အိမ်အောင်ချခံရမှုကိုအပြီးတိုင်ဖြည့်ရှင်းပေးနိုင်မယ်တခုတည်းသောအဖြေကတော့မရှိပါဘူး။ဒါကြောင့်လဲအမေရိကန်ပြည်ထောင်စုအနေနဲ့ကျန်းမာရေးလုံခြုံရေးပညာရေးနဲ့စီးပွားရေးအခွင့်အလမ်းကစကဘာတဝန်းကအမျိုးသမီးနဲ့မိန်းကလေးတွေရဲ့အခွင့်အရေးတွေဆုံးနီလန်ပေါင်းစုံနဲ့ချင်ကပ်ဆောင်ရွက်နေပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားစတင်ခဲ့တဲ့မိန်းကလေးငယ်တွေပညာသင်ကြပါစို့ဆိုတဲ့အစီအစဉ်ဟာဆိုရင်လဲအရွယ်မရောက်သေးတဲ့မိန်းကလေးတွေအတွက်ရည်ရွယ်ထားတဲ့အစီအစဉ်သစ်တွေဖြစ်ကြပါတယ်။ဒီအစီအစဉ်တွေကိုတော့ရွေးချယ်ထားတဲ့နိုင်ငံတွေနဲ့အတူလက်တွဲပြီးအမေရိကန်နိုင်ငံတကာအကူအညီပေးရေးအဖွဲ့ USAID နဲ့နိုင်ငံခြားရေးဝန်ကြီးဌာနတို့ကနေဖန်တီးပြီးရမုံငွေထောက်ပံ့အကောင့်ထဲပို့သွားမှာဖြစ်ပါတယ်။လိုလတ်မှုရပိုင်ခွင့်အခွင့်အလမ်းတွေနဲ့သူတို့ရဲ့အစွမ်းစာတွေကိုအပြည့်အဝအသုံးချနိုင်ဖို့လိုအပ်တဲ့အရာတွေကိုပိုင်ဆိုင်နိုင်အောင်မိန်းကလေးတွေကိုကူညီသွားဖို့အမေရိကန်ပြည်ထောင်စုကတန်ဖိုးထံချမှတ်ထားပါတယ်။ဒီလိုမိန်းကလေးတွေရဲ့စွမ်းဆောင်ရည်အားကောင်းလာတဲ့အခါသူတို့နေထိုင်ရာလူမှုအတိုင်းဝိုင်းမှာပုံမလုံးကြုံမှုရှိလာမှာဖြစ်တယ်လို့စီးပွားရေးမှာလည်းပုံမတောင့်တင်းခိုင်မာလာမှာဖြစ်ပြီးသူတို့ရဲ့အတိုင်းပြည်ဟာလည်းစွမ်းရည်ပုံမပြေဝလာကြမှာဖြစ်ကြောင်းပါရှင်။
မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြကြတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်မြင်သာဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါရရှင်။အင်ကာနေမနက်ပိုင်းအစီအစဉ်အသုံးမသက်ခင်မှာတော့သတင်းအချင်းချုပ်ကိုမတ်စုမြတ်မောင်ကကြီးညာပေးပါမယ်ရှင
်။2018ခုနှစ်အတွက်အမေရိကန်ပြည်ထောင်စုစီကိုတရားဝင်ပြောင်းရွှေ့အခြေချနေထိုင်ခွင့်ရစေမယ့်ပြည်ဝင်ခွင့်ကန့်စမ်းမဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်အောက်တိုဘာ4ရက်မွန်းတဲ့ချိန်ကစပြီးတော့လက်ခံနေပြီလို့မြန်မာနိုင်ငံရန်ကုန်မြို့မှာရှိတဲ့ဒီအမေရိကန်တန်ယုံကတရားဝင်ကြေညာထားပါတယ်။အမေရိကန်နိုင်ငံမှာလာရောက်အခြေချလူသူတွေကိုနှစ်စဉ်လူဦးရေ 9,000 ကိုကန့်စမ်းမဲ့အစီအစဉ်နဲ့ကြာပန်းမဲဖောက်ပေးနေတာဖြစ်ပြီးတော့အခုခေါ်ယူတဲ့ကန့်စမ်းမဲ့ပေါက်သူတွေဟာ2018ခုနှစ်မှာအမေရိကန်ကိုဝင်ခွင့်ရရှိမှာဖြစ်ပါတယ်။ကန့်စမ်းမဲ့ရှောက်လွှာမှာဖြစ်သွင်းရမယ့်အချက်လက်တွေကိုအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ American တန်ယုံ website မှာရောတန်ယုံရဲ့ Facebook စာမျက်နှာမှာပါရယူနိုင်ပါတယ်။ American နိုင်ငံခြားရေးဌာနကရှောက်လွှာတွေကိုစစ်ဆေးရမှာခင်မိစမ်းသစ်တဲ့ဤပညာကိုသုံးမှဖြစ်ပြီးတော့လူတစ်ယောက်ကရှောက်လွှာတစ်စုံထက်ပိုပြီးရှောက်ခဲ့မယ်ဆိုရင်တော့လုံးဝလက်ခံမှာမဟုတ်ဘဲရှောက်လွှာအလုံးကိုပယ်ချမှာဖြစ်ပါတယ်။ online ကနေရှောက်တဲ့ရှောက်လွှာကိုပဲလက်ခံမှာဖြစ်ပြီးတော့ရှောက်လွှာတင်ရမယ့် website ကတော့ www.dvlottery.state.gov ဖြစ်ပါတယ်။တခါဒီရုရှားတပ်တွေဘက်ကဆီးရီးယားနိုင်ငံမှာအရက်သားတွေကိုဆက်ပြီးတော့ပြစ်မှတ်ထားတိုက်ခိုက်နေတဲ့အတွက်အမေရိကန်ရဲ့စိတ်ရှည်နိုင်မှုအတိုင်းအတာလွန်နေပြီဖြစ်တာမို့ဆီးရီးယားအပြစ်ခတ်ရဆက်ရေးအတွက်ရုရှားအစိုးရနဲ့ဆွေးနွေးမှုအားလုံးကိုရပ်ဆိုင်းလိုက်ပြီလို့အမေရိကန်ပြည်ထောင်စုကတင်းတင်းလာနေကကြေညာလိုက်ပါတယ်ရှင်
အင်္ဂါနေ့မနက်ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းကြေညာကိုမတ်စုမြတ်မွန်ကြေညာပေးခဲ့တာပါဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုတွေကဥဆံမိုးဝေနဲ့နန်းထွေးရီတို့ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျီမီခွတ်ဖြစ်ပါတယ်အင်္ဂါနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလှိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.